အာသနာတော်နေ့2552ခုနှစ်ကောဇာတက္ကရာ1380ခုနှစ်ပြာဒုလာဂိချော3ရက်ရန်ကုန်တိုင်းမင်္ဂလာတောင်တို့မြို့နယ်အနောက်ပိုင်းရက်ွက်ကံတော်ကလေး85လမ်းမိသားစုပစ္စနာကျင်းရောက်85လမ်းမိသားစုဓမ္မယောဝါဒဝါဘဆောင်းလောင်းသိအထူးတရားဝဲဖြစ်ဖြစ်စဉ်ကျင်းပပြုလို့အသည့်ယဥ်ယံဓမ္မသဘင်အခန္ဓာဝေဟောကြားအပ်သောဓမ္မံတရဏံဂစ္ဆာမိအတိတ်ပဲတရားဒေသနာတော်ဒီကနေ့ညဓမ္မသဘင်ကိုရှင်ဘုံတော်သခင်ရှင်တော်မြတ်ဘုရား၏မဟာကရုဏာကောင်းအာယုံပြုကစီကျုပ်ပဆောအပ်သောဝဏ္ဏဗနာမအာတိတကာထာကိုယုစုပူဇော်ခြင်းဖြင့်စတင်ရရအောင်ယောကကံကောတိဟိပိယပမေယံကာလံကရုံတော်တိတုကရာနိကေရံဂတောလောကဟိတာယနာထောနမောမဟာကရုဏိကတတတယောနာထောဝိနိယညာစွာသတ္တဝါဤချမ်းသာစီပါလူလာတောင်းတကိုပေါ့ခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဘုရားသည်ကပ္ပကောတိဟိတိဂရိကဘာအေကဲ့တေချာတို့ဖြင့်တော်လဲအပေမေယံဤတွေ့တိုင်းတာခေါ်ပြခြင်းမှာမဆွမ်းနိုင်ပါသောကာလံလေးအသည်ခြေသိမ့်နေတော်ရှိကြသောကာလပလုံးလောကဤဒါယတတံလောကဤအကျိုးစီးပွားအလုံးပါအတိတောကရဏိယောသာသေခြင်းလက်အင်္ဂါမေတ္တာကြီးမှသမိတာနှင့်သထာဇတိစွန်ရင်းဤဟုစေတိထဝေ90အစုအလုံးခဲရသောဘုရုပ်ကုန်ကရွန်တော်ဖျားဖြစ်ရန်ဤတန်ကျုပ်ကိုအထုတော်ဝရသည်ဖြစ်၍ခေရလက်ချင်းမြင်လုံးအတ္တဆုံးရဲ့နှလုံးစေဝံကုရောဤပြမှန်ခြင်းသို့ကတောဘဝတဏ္ဍံချိန်ပညာစွာရောက်တော်မူစေရရှာလိမ့်မည်။မဟာကရုဏိကသတ္တဝါများယဝေသံကေတုသနာချေခင်မဟာကရုဏာရှင်ဖြစ်တော်သောတသနာတသဝိနည်းများစွာသတ္တဝါဤချမ်းသာစေပါလိုလားတောင်းတဘဝအခါတည်းဖြင့်နာထမြညာထိုးရှင်တော်မြတ်ဗျာနမောယောတိပြောင်းပြောင်းမံကိုလျော၍ကရောယောကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသိဖြစ်ပါစေတည Gissami Adeve Vahira Gurabhadavan Durozini Taranagam Saudi Rai Saudi Rai Dhamman Taranam Gissami Suram Soja Ita Yadi Dhani Bhuvayana Ita Yadi Dhani Bhuvayana Ita Yadi Dhani Bhuvayana Ita Yadi Dhani Bhuvayana Ita Yadi ဒီကနေ့ညဓမ္မန္တရဏဂစ္ဆာမိအဓိပ္ပာယ်ကိုအကျယ်ရှင်းပြပြီးတော့ခွန်ကြီးတို့ဟောပါမယ်ဓမ္မဆိုတဲ့စကားလုံးမှာပါဠိဘာသာမှာပါရှိတဲ့စကားလုံးဖြစ်လို့မြတ်မလို့ပြောမယ်ဆိုရင်သဘာဝတရားလို့ဒီလိုသိကြရဓမ္မဆိုတဲ့သဘာဝတရားဟာဤသူတူတယောက်ကမှပိုင်ဆိုင်တာမဟုတ်ဘူးလောကကြီးမှာရှိတဲ့လူအလုံးနဲ့သစ္ဆိုင်တဲ့သဘာဝတရားတူပြောတာနော်ပါပါ သဘာဝတရားဆိုတာအမျိုးမျိုးရှိတယ်။နောက်ပိုင်းကျတော့သဘာဝတရားကိုအစဉ်အဆက်ခွဲခြားပြီးတော့ဘုန်းကြီးတို့ရှင်းလင်းပြီးဟောကြားရအောင်။ဓမ္မန္တရဏကိစ္စတိဓမ္မကိုကိုယ်ဝေယံပူရိစိကပ်ပါရဲ့လို့ဒီလိုဆိုကြတယ်အဲ့တော့ဓမ္မကိုကိုယ်ပွင့်ရာဖြင့်စိက္ကတ်တယ်ဆိုတာဗဇ္ဇကဆိုယုံနဲ့ဓမ္မန္တရဏကိစ္စမိကိစ္စပြီးသွားလားဘယ်လိုအထိတ်တွေရောက်မှဘယ်တိုင်းတာအချိန်မှဓမ္မန္တရဏကိစ္စမိဆိုတာပြီးပြီးဆုံးလဲဆိုတာခွန်ကြီးတို့မသိတဲ့ဘူးလား
သိတယ်ပါဗျာ
သိတယ်နဲ့ရှိမြတ်စွာဘုရားကဓမ္မကိုခေါ်တယ်ဆိုတော့ဓမ္မဟာဖျားပွဲ့မှဒီတဘာဝတရားတွေပေါ်လာတာမဟုတ်ဘူးရှင်းလင်းကြတဲ့ဒီတဘာဝတရားတွေဟာရှိနေအမြဲတမ်းရှိနေတဲ့မကန်တဲ့တဘာဝတရားတွေသူမကန်တဲ့တဘာဝတရားတွေဟာထူးခြားတဲ့အသိဉာဏ်ရှိတဲ့ဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်မျိုးပေါ်လာတဲ့အခါကျလို့ရှိရင်ထို့ပေါ်ရှင်းပြရတဲ့ဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်မပေါ်လို့ရှိရင်ဓမ္မရဲ့အတိတ်တွေကိုပြည်ပြည်ဝဝရှင်းပြနိုင်လာမဟုတ်ဘူးတဲ့ဗုဒ္ဓကလည်းဓမ္မကိုပြည်ပြည်ဝဝရှင်းပြနိုင်တယ်သို့တော်ဓမ္မဆိုတာလောကကြီးမှာအမြဲရှိနေတဲ့The law of nature. ဘာဝတရားကြီးတခုပြောနော်။အဲဒီ the law of nature ဆိုတဲ့တကယ်သဘာဝတရားကြီးကလောကမှာရှိနေတယ်။ယံခါဟောမဲ့ပုဂ္ဂိုလ်မရှိရင်တိမ်ပြုတ်သွားတယ်။ဟောမဲ့ပုဂ္ဂိုလ်ရှိရင်ထွက်ပေါ်လာတယ်။ဒါကြောင့်မလို့ယေရှုဘုရားကဓမ္မကိုသူကတီထွင်တဲ့ပုဂ္ဂိုလ်မဟုတ်ဘူး။အတိကတောကောမြာယံဓမ္မောခံမိရောတုတသောလက်ဆောင်ပြားကဓမ္မကိုတွေးရှိရတာဖြစ်လက်ဆောင်ပြားကဓမ္မကိုခံပြီးသူမဟုတ်ဘူးပါလေတွေးရှိရှိတနည်းအားဖြင့်ပြောရဲတွေးတယ်ဆိုတာသိရှိသူဒါကြောင့်လို့ဗုဒ္ဓဆိုတဲ့စကားလုံးကိုကဘုဇ္ဇတိတိဘုံတော်ဘုရားဆိုတာဘာလို့အမှန်တရားကိုသိရှိသူလို့အဓိပ္ပာယ်ရတယ်เนา
ะဟုတ်ပါဘူ
းသာမန်သိတဲ့ပုဂ္ဂိုလ်တရားကိုဘုရားလို့မခေါ်နိုင်ဘူးအမှန်တရားကိုပြီးပြီးဆုံးချင်းချင်းမရှိအာလုံးပြီးပြီးဆုံးဆုံးသိတဲ့ပုဂ္ဂိုလ်သာလေဘုရားဒါကြောင့်မလို့သရဏဂုံသုံးပါးမှာဒီဓမ္မကိုထောက်ခေါ်ပြီးတော့ဟောပြောနိုင်တဲ့ဓမ္မကိုတွေးရှိတဲ့ပုဂ္ဂိုလ်ဓမ္မန္တရဏံကိစ္စဗုဒ္ဓံတရဏံကိစ္စာမိမှတ်တယ်ဆို။ပြီးတော့အဲ့ဒီပုဂ္ဂိုလ်အရှင်မြတ်တွေးရှိတဲ့တရားကိုဓမ္မန္တရဏံကိစ္စာမိလို့ပြောဆိုတယ်။အဲ့ဒီမြတ်စွာဘုရားတွေးရှိတဲ့တရားဓမ္မတွေကိုလက်တွေ့ကျင့်သုံးလို့ပေါ့ရောက်အောင်မြင်သွားတဲ့အဖွဲ့အစည်းတရားကိုတန်ကံတရဏံကိစ္စာမိလို့ပြောပါတယ်။နော
်။ဟုတ်
ရာဂုဘယရနာသုံးပါးလို့ထွတ်ပြောခြင်းလို့ဒီလိုပြောဆိုကြတယ်။ယရနာသုံးပါးသရဏဂုံသုံးပါးလို့လည်းပြောကြတယ်။ဒီဘုရားဆိုတာဓမ္မကိုသိတဲ့ပုဂ္ဂိုလ်ဘုရားဓမ္မဆိုတာဘုရားကတွေးရှိလို့ဟောပြောထားတဲ့အမှန်တရားဒီမှန်တရားဒီမြတ်စွာဘုရားပွင့်နေဖြစ်စေမပွင့်နေဖြစ်စေလောကမှာရှိနေတယ်။သို့တော့ဟောထုတ်မဲ့လူမရှိလို့ရှင်ပေါ်မလာလူမြုပ်နေတယ်။ဆိုပါစို့လောကမှာရှိတဲ့စိတ်တွေကြောက်တယ်ဆိုတာမြေကြီးထဲမှာမရှိဘူးလား
။ရှိပါရဲ့
ဗျာ။အေးမြေကြီးထဲကနေတူးဖော်ပြီးတော့ဟောထုတ်တဲ့ပုဂ္ဂိုလ်မရှိလို့ရှင်စေဆိုတာတွေ့ရပါမလား
တွေ့ရပါဗျာ
တွေ့ရသို့တော်လည်းပဲမတွေ့တာသာရှိတယ်ငကောရှိနေတာလားလူတွေလုံးတာလားင
ကောရှိနေတာပါဗျာ
ငကောရှိနေတာစေတို့ရွှေတို့ကြောင်ရဲ့ယရနာတွေဆိုတာသူတဘာဝသူဖြစ်နေတာလူတွေကရှာဖွေတွေ့ရှိပြီးတော့အသုံးချနေကြတာမဟုတ်လား
ပါပါ
ပါပါ။အ
ဲ့ဒီတိုင်းပဲဓမ္မဆိုတာဘုရားမြတ်စွာဘုရားဖွင့်ထုတ်ပြီးတော့ပေးလို့သူဓမ္မဆိုတာပေါ်လာတာ။ဘုရားမြတ်စွာကဓမ္မလို့ခံပြီးပေးတာမဟုတ်ဘူးတဲ့။ဒါကြောင့်မို့ဒီဓမ္မကြီးဘယ်ဘာသာကမှပိုင်လာလည်းမဟုတ်ဘူး။လူသားတွေပိုင်လာလည်းမဟုတ်ဘူး။မြမာတွေပိုင်လာလည်းမဟုတ်ဘူး။နတ်တွေပိုင်လာလည်းမဟုတ်ဘူး။ဘယ်လူမျိုးဘယ်နိုင်ငံကမှပိုင်တာလည်းမဟုတ်ဘူးဟုတ်ကဲ့သဘာဝတရားဆိုတာငကိုယ်တည်းကအရှိတရားမတိကြသည့်အတွက်ကြောင့်ထိုသဘာဝတရားကိုရက်ွယ်ဖြူထားကြတယ်သိတဲ့ပုဂ္ဂိုလ်များကရှင်းလုံးရတယ်မသိတဲ့ပုဂ္ဂိုလ်တွေကရက်ွယ်ဖြူထားတယ်သိအောင်ပေါ်ထုတ်နိုင်တဲ့ပုဂ္ဂိုလ်ဒီတဏ္ဍပုဂ္ဂိုလ်တွေကပေါ်ထုတ်နိုင်ဘူးတဲ့လေတင်ခြင်းနဲ့ကဘာတသိကာရပလုံးပါရမီဖြည့်လို့ထူးခြားတဲ့အသိဉာဏ်ရရှိတဲ့ပုဂ္ဂိုလ်များမျိုးရတာနဲ့ဟောဒီဓမ္မကိုဟောထုတ်နိုင်တယ်ဟောထုတ်လိုက်တဲ့တရားကလည်းပဲရှားပါပစ္စည်းဆိုတာလူတိုင်းသုံးနိုင်ပါမလား
သုံးနိုင်ပါဗျာ
သုံးနိုင်ယေရနာဆိုတာအတုလံဒုံရဘသတ္တတွေ့ဖို့ခရင်နာယေရနာဓမ္မဆိုတာလေတွေ့ဖို့ခရင်တခါတလေတိမ်ယုတ်နေလိုက်တာကဘာပေါင်းမြင်မြတ်ကြအောင်တိမ်ယုတ်တယ်လို့ပြောလို့မရတော့အောင်ကဘာပေါင်းမြောင်များစွာတိမ်ယုတ်နေဆိုတော့ဒီကိင္ကရာမြတ်စွာဘုရားဆိုတာအားလုံးကြားလို့ရတယ်သူမိတ္တရှင်ရဲ့တိဗျာဒိခန္ဓာကဖွင့်တော်မူခဲ့တဲ့ဒီကိင္ကရာမြတ်စွာဘုရားထိုဒီပင်ကရာမြတ်စွာဘုရားကတွေးရှိတဲ့ဓမ္မဟာဒီဓမ္မဒီဓမ္မကိုဒီပင်ကရာမြတ်စွာဘုရားတွေးတယ်တွေးခဲ့သည့်အတွက်ကြောင့်ထိုခေတ်ကာလမှာမြတ်စွာဘုရားကဒီဓမ္မကိုဟောပြောဆုံးမလိုက်တာခတိဝေါမြောက်များစွာသောတ attva တွေဟာမှန်တရားရဲ့အကျိုးကျေးဇူးကိုခံစားသွားကြရတယ်ဘုရားဒီပင်ကရာမြတ်စွာဘုရားပြိဋိဘဆံသွားတဲ့အခါကျတော့ဟောဒီဓမ္မကြီးတဖြည်းဖြည်းပျောက်ွယ်သွားလိုက်တာကဘာပေါင်းရောက်ကြအောင်ပျောက်ွယ်သွားတယ်ဆိုတာအတိုင်းအတာမရှိလို့အသင်ချေရရေတက်လို့မရနိုင်အောင်ကြံညောင်းသွားတယ်ဟောဒီဓမ္မဓမ္မပျောက်သွားတယ်ဟုတ်ကဲ့
ဟုတ်ပါ
အဲဒီစိတ်ကိကလူကြီးဒီဓမ္မကိုအပြည့်အဝသိဖို့တစုံတစတော့ဘုရားအလောင်းကြီးတို့သူတော်ကောင်းတွေကခေါ်တဲ့အခြေခံတစုံတစလောက်ကတော့သိကြတယ်။သို့သောပြည်ပြည်ဝဝဓမ္မဆိုတာကိုမသိနိုင်ရဘူး။ဒီလောက်တန်ဖို့ရှိတယ်ဆိုတာစဉ်းစားကြည့်ပေါ့နော်။တမန်ကြီးမယ်ဆိုလို့ရှိရင်ဘယ်လိုနေလို့အောင်းနေကြ။အဲ့မဲ့တမန်ခဲဒီပင်ကရာမြတ်စွာဘုရားပွင့်ပြီးတဲ့နောက်မှာသဘာဝအသင်ချေလွန်ပြီးတဲ့နောက်မှာမင်္ဂလာတရားဆိုတာပွက်အဲ့ဒီဘုရားမဆူကြတကယ်စစ်မှန်တဲ့ထူးခြားတဲ့ဓမ္မပြောက်ွယ်သွားတာပြောက်ွယ်သွားတဲ့အကြောင်းဓမ္မတရဏံကိစ္ဆာမိဓမ္မဒိတာကိုဝယ်ရာဆိုတာမရှိခဲ့မှန်တရားကိုသိကြလို့မတိကြသည့်အတွက်ကြောင့်အမှန်တရားထင်ပြီးမှားရွေးတာတွေကိုလက်ခံကျင့်သုံးလို့ဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေမျောများစွာရှိ။ဒီအမှန်တရားဖြစ်ပြီးဝါဝမတိရသည့်အတွက်ကြောင့်ဤသလောက်လေးချင်းလို့လောကမှာချမ်းသာဒုက္ခရပါလေ။သို့သောကိုနာတိရေးကလွတ်အောင်ဆိုတဲ့အဆင့်ကိုမရောက်ကြဘူးတဲ့။နော
်။
ဒီဓမ္မရဲ့စမ်းဆောင်ချက်ကနောက်ဆုံးကိုခြင်းနာခြင်းသိခြင်းဆိုတဲ့ဒီအဆင့်ကိုကြော်လွားနိုင်မှဓမ္မပြည့်စုံတယ်လို့ပြောအဲ့ဒီအဆင့်မရောက်သေးဘူးဆိုလို့ဒီဓမ္မကိုကျင့်သုံးလို့ဒီကောင်းတဲ့ဘဝရောက်မယ်လူပြည်ရောက်မယ်နတ်ပြည်ရောက်မယ်မြမပြည်ရောက်မယ်ဒီအဆင့်မျိုးလေးတွေတော့သိကြတယ်သို့တော့ကိုခြင်းနာခြင်းသိခြင်းဆိုတဲ့သံဃာရောင်လူစင်းတွေကလွတ်မြောက်ပြီးတော့နောက်ဆုံးမှာသာဝရငိမ့်တဲ့အငိမ့်တဲ့ကိုရဖို့ဆိုရဲဓမ္မနာကြောင်းကိုတော့မသိကြတော့ဘူး။အဲ့ဒါပြောက်ွက်နေတယ်။ ယ်ကြောက်ွယ်နေတယ်ဗျကဘာပေါင်းရောင်ရတာကြောက်ွယ်နေတယ်မင်္ဂလာမြတ်စွာဘုရားဖွင့်တော်မူတဲ့အခါကျတော့ဟောဒီဓမ္မကိုပြန်ပြီးတော့ထုတ်ခေါ်လိုက်တယ်ဒါကြောင့်မလို့ဓမ္မဆိုတာသဘာဝအရှိတရားတွင်တွဲအကြောင်းလိုပဲသဘာဝအရှိတရားတည်ရုပ်နေတဲ့တရားအဲ့ဒီတည်ညွတ်နေတဲ့တရားကိုအသိဉာဏ်ရှိတဲ့ဘုရားဆိုတဲ့ပုဂ္ဂိုလ်မျိုးကသာထုတ်ဖော်ဟောကြားနိုင်တယ်ဖြစ်ပြီးပါပဲ။အဲ့ဒီလိုထုတ်ဖော်ဟောကြားလိုက်လို့ထိုဓမ္မကိုအပြည့်အဝကျင့်သုံးလိုက်ရပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်ရဲ့ရရှိတဲ့အကျိုးကျေးဇူးဟာအမတန်မှထူးခြားပြီးတော့အအောင်ဝရကောင်းတဲ့အကျိုးကျေးဇူးတွေကိုရရှိနိုင်တယ်ဒီကောင်းပြီအဲ့တော့ဓမ္မတရဏံကိစ္ဆာမိဓမ္မဆိုတာဒုက္ခဘဌာနာတွေ့ဖို့အလုံးလုံးခဲတဲ့အရာပါလားရှင်ကောရဝမြတ်စွာဘုရားအလောင်းတော်ဒီဝိင္ကရာမြတ်စွာဘုရားလက်ထက်ကနေပြီးတော့ဘုရားဆုဆံလို့ဘုရားအဖြစ်ရောက်ဖို့အတွက်ပါဠိရေးဖြည့်ချက်လာလိုက်တာမရင်မတွက်နိုင်တော့အောင်ကြာတဲ့အခါမှာ၄ခါကျုံတယ်။အဲ့ဒီ၄ခါကျုံတာကို၄အသင်ချေလို့ခေါ်တာနော်။ဟုတ
်
ပါဘူး။မရင်တွက်နိုင်ဘူး။ကဘာမလို့ဆိုရင်တွက်လို့မရတာ၄ခါကျုံနေ။ရေတွက်လို့ရတာကတသိန်း။ပေါင်းလိုက်တော့၄အသင်ချေတဲ့ကဘာတသိန်းလို့ဒီလိုပြောတယ်။ကဘာပေါင်း၄အသင်ချေတဲ့တသိန်းအော်မရေမတွက်နိုင်တဲ့ကဘာပေါင်းကိုက၄ခါချုပ်မရခဏတုန်းကဒီပင်္ဂလာမြတ်စွာဘုရားနဲ့ပင်္ဂလာဘုရားဈာမဒီပင်္ဂလာမြတ်စွာဘုရားနဲ့ကောဋ္ဌိယမြတ်စွာဘုရားဈာမတသိန်းချီကောဋ္ဌိယမြတ်စွာဘုရားနဲ့ပင်္ဂလာမြတ်စွာဘုရားဈာမတသိန်းချီသောဗိဒမြတ်စွာဘုရားနဲ့နာရဒမြတ်စွာဘုရားဈာမတသိန်းချီအနောမတ္တိမြတ်စွာဘုရားနဲ့ဘုဒ္ဓမုဒ္ဒရာမြတ်စွာဘုရားကြောင့်တသိန်းချီလို့ဆိုပြီးတော့အသိန်းချီ၄ခါကျုံခဲ့အဲ့ဒီ၄ခါကျုံနေတဲ့အချိန်မှာဓမ္မတွေဟာပျောက်ကွယ်ပြည့်တယ်လို့ပြောတော့ရှိပါဟုတ်ကဲ့ဓမ္မတရဏံကိစ္ဆာမိလို့ဒီလိုရည်ဆိုနေကြတဲ့ဓမ္မမျိုးဟာပျောက်ကွယ်နေတယ်ဘုဒ္ဓမုဒ္ဒရာမြတ်စွာဘုရားရဲ့ဒီဘက်ကျတော့ကဘာတသိန်းဘုရားရဲ့အစီအယူပြွင့်ပြီးအလုံးပေါင်းလိုက်တော့24စုပေါ့ဂေါတဘာမြတ်စွာဘုရားမတိုင်နေကတ္တဝမြတ်စွာဘုရားထိ24စုဂေါတဘာမြတ်စွာဘုရားထည့်လိုက်တဲ့အခါကျတော့25စုဒီပင်္ဂရာမြတ်စွာဘုရားနဲ့အတူတူပြွင့်တဲ့ဘုရားက3စု25စုတည်းကို3စုပေါင်းလိုက်တော့28စုအဲ့ဒါကို28စုဘုရားဆိုပြီးတော့ပူဇော်နေချာနော
်
ကောရဝမြတ်စွာဘုရားဓာတိခံနေတာက24စုရှိတယ်။အဲ့ဒါဘုရားအလောင်းနေတဲ့ဂျုံတွေ့ခဲ့တာ24ပါးပဲဗုဒ္ဓဆိုတာကိုတွေ့ခဲ့ရတယ်။လေးအသင်္ချေနဲ့ကဝတသိန်းကာလမှာ24ပါးပဲတွေ့ခဲ့ရတယ်။ဒီလောက်နေချီပေါ့နော်။အဲ့ဒီ24ပါးဒီသာနဲ့ဟောဒီဓမ္မကိုထုတ်ဖို့ဟောကြနိုင်ခဲ့တယ်။ကျန်တဲ့ပုဂ္ဂိုလ်ရဲ့ဓမ္မပြည့်ပြည့်ဝဝတို့ဟောကြားနိုင်မှာရှိဘူး။ဒါကြောင့်ဒုံလဘဒသနာတွေ့ဖို့ကြုံဖို့ဘယ်လိုခဲနေလို့ဒီလိုထိပြီးတော့ဒီကောင်းကြီးဗုဒ္ဓဆိုတာဓမ္မကိုသိသူဓမ္မဆိုတာသူဗုဒ္ဓသိတဲ့သဘာဝတရားတန်ခါဆိုတာသူဓမ္မလက်တွေ့ကျင့်သုံးနေတဲ့အဖွဲ့အစည်းတရားကောင်းနိုင်လို့ရှိရင်ဒါကိုယရနာ၃ပါးလို့ခေါ်ကြတယ်။အဲဒီယရနာ၃ပါးတည်းကဘုရားကိုကိုးကွယ်လူတွေဘုရားကိုကိုးကွယ်။အာရည်ရွယ်ချက်နဲ့ကိုးကွယ်ရမလဲ။ဘုရားကိုကိုးကွယ်တယ်ဆိုတဲ့နေရာမှာရည်ရွယ်ချက်မှန်တာဟုတ်အဲ့ဒါကမှအရေးကြီးတယ်။အေးဘုရားကိုကိုးကွယ်တယ်လို့ဆိုတဲ့နေရာမှာမြတ်စွာဘုရားကိုကိုးကွယ်တာကစီးပွားတဲ့ခြင်းလို့ကိုးကွယ်တာရှိတယ်။ကြောက်လို့ကိုးကွယ်တာရှိတယ်။တစုံတစ်ခုကြောင့်ကာကွယ်လုပ်ခြင်းလို့ကိုးကွယ်တာရှိတယ်။အတုံးချလို့ရေးကိုးကွယ်တာရှိတယ်။မ ျိုးစုံပေါ်နေ။အဲဒီလိုကိုးကွယ်ကြတဲ့တည်းပဲတကယ်ကိုးကွယ်နိုင်တာလဲ။မကန်နဲ့စိတ်ထားဘယ်လိုထားရမှာလဲဆိုရင်ဘုရားဆိုဒီမှာတဲ့ဒီနေ့တန်တန်မှာကြားရောက်လာမဲ့မကောင်းကျိုးတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းကျိုးချမ်းသာကိုလမ်းညွှန်ပြလို့ကိုယ်ပဲ။ဒီလိုနည်းနဲ့ကိုယ်ပဲ။အာဟိတာသနိဝတ္တိနာအကျိုးစီးပွားမဲ့တွေကိုဖြစ်စေတတ်တဲ့အရာတွေကိုဖယ်ရှားတယ်ကလေးဖယ်ရှားတော့ဖြစ်နေပင်ကလတ်တော့မှာမြတ်စွာဘုရားကဘာဟောတော့အတိဝနာသပါဠနာဟောလူမိုက်ကိုမပေါင်းနဲ့အသိဉာဏ်ရှိတဲ့လူမိုက်တွေကိုမြင်ဆရာမတင်နဲ့လို့ပြောဆရာတင်လိုက်ဒုက္ခရောက်ပါလေဒါကြောင့်လို့မတင်နဲ့လို့ဆိုတာအတိဝနာသပါဠနာဘာလို့ကိုမပေါင်းတင်နဲ့ဆရာအဖြစ်မကိုးကွယ်နဲ့လို့ပြောလိုက်တာနဲ့ကိုယ်တဏ္ဍမှာဘာလာကိုဆရာတင်လိုက်လို့ဒုက္ခရောက်တဲ့အကျိုးမဲ့ဖြစ်မဲ့အရာတွေဖြစ်ပါအောင်လား
ဖြစ်ပါဘူ
းဖြစ်နိုင်တော့ဒီအဲ့ဒီနည်းနဲ့ဖယ်ရှားပေးတယ်ဒီဘုရားမြတ်စွာဘုရားကသမာဓိတွေကကြည့်မယ်ဆိုလို့ရှိရင်ခုခေတ်မှာဆိုလို့ရှိရင်ဘုရားဆိုရင်ကတည်နဲ့ဘုရားကတည်နဲ့ဆိုတဲ့အတိတ်ပဲဟာနေပြီးတော့အေးမင်းဘာတွေလုပ်တော့ဘုရားကိုဒုထောက်တောင်းပန်နိုင်လို့ကိုယ်ဝင်နိုင်လို့ရှိရင်ငါကိုယ်တော်မြတ်ကမင်းကိုကယ်မယ်လို့ဒီတိုင်းဆွဲကယ်လို့လောကမှာရနိုင်သလားလို့လက်တွေ့နဲ့ကြည့်ပါစို့ရမှာရှိပါဘူးဟုတ်ကဲ့ကယ်ရဲဆိုတာမြတ်စွာဘုရားကဘာနဲ့ကယ်တာလဲဆိုတော့ဓမ္မကိုကျင့်သုံးစီခြင်းဖြင့်ကယ်တာမြတ်စွာဘုရားကနေတခါတည်းတကူနဲ့အစွမ်းပြပြီးတော့ကယ်တာမျိုးဟုတ်ဘူးဟုတ်ကဲ့ဘုရားကတကူပြပြီးဆဲဒုက္ခရောက်နေတယ်လို့ကိုဆွတ်ထုတ်သွားတာမဟုတ်ဘူးဓမ္မကိုကျင့်သုံးစေတာအာဓမ္မကိုရှောင်ရှားစေတာအဲ့ဒီနည်းနဲ့ကယ်တယ်လို့သူတို့ပြောတယ်အဲ့ဒီနည်းနဲ့ဟာလက်တွေ့ချတဲ့ကယ်တယ်နည်းအဲ့ဒီနည်းနဲ့မဟုတ်ဘဲနဲ့ငါဘုရားကိုကိုးကွယ်ရင်မင်းတို့အကုန်လုံးရှင်ဒုက္ခကလွတ်စေလို့ဆိုတဲ့နည်းလည်းကတော့ဒါလောဘလောကကြီးမှာဖြစ်နိုင်တာမရှိပါဘူး။ယုံကြည်တာပဲရှိကောင်းရှိဖြစ်လာတာမရှိပါဘူး။ဟုတ်ကဲ့။အေးဒါကြောင့်မလို့ချိလေလူတွေယောဂဖြစ်တော့လူစီသွားကြ။ရှင
်
ဆရာဝန်စီသွား။ဆရာဝန်စီသွားတော့ဆရာဝန်ကဘာပြောဘာပေးလို့စေပေးယောဂပြောင်းအောင်ပါလို့ဆရာတော်စီသွားတာနဲ့ယောဂပြောင်းသွားလားသို့မဟုတ်စေတော်မှပြောင်းလာလား
ဆရာတော်ပြောင်းပါဘူးအ
ေးအဲ့ဒီတိုင်းပဲမှာဘုရားကိုယ်ပဲလေဆိုတာအဲ့ဒီတိုင်းပဲမှာစေတော်မှယောဂပြောင်းတာလို့တရားကျင့်မှဒုက္ခအလွတ်ဒီတရားတိုင်းလိုက်နာမှဒုက္ခကလွတ်ဘုရားကိုကိုယ်ပဲနေရုံနဲ့ဒုက္ခကတော့မဟုတ်ဘူးဘုရားကိုယ်ပဲတယ်ဆိုတာပါလေပဲဘုရားကိုကိုယ်ပဲကိုယ်ကိုအကြောင်းပြုပြီးတော့ကုသိုလ်စိတ်ဖြစ်ဘူးလား
ဖြစ်ပါရဲ့ဘုရား
အဲ့ဒီကုသိုလ်စိတ်ဟာလည်းဓမ္မကိုချက်သုံးတယ်လို့ပြောလို့ရဟုတ်ကဲ့ပ
ါ
ဘုရားစကားနားထောင်လို့ရှင်လေဓမ္မကိုချက်သုံးတယ်လို့ပြောလို့ရစိတ်တော့တာနဲ့တူတူပဲလို့ပြောရသို့တော့ဒါကအခြေခံလေးလောက်သာရှိတာဟုတကယ်လည်းတွေ့ကျင့်သုံးရမှာတော့ကိုယ်ပိုင်ကျင့်ရမယ့်တရားတွေကိုပြည်ပြည်ဝဝကျင့်သုံးမယ်ဆိုလို့ရှိရင်ဓမ္မကိုကျင့်သုံးခြင်းကြောင့်ပါလေဆေရုကကမြင်ရတာဓမ္မတရဏံဂစ္ဆာမိမလုတ်သေးနဲ့ဘုဒ္ဓံတရဏံဂစ္ဆာမိတခုတည်းနဲ့တဏှာဝကတော့မဟုတ်ဘူးဟုတ်ကဲ့ဘုဒ္ဓံတရဏံဂစ္ဆာမိဘုဒ္ဓံတရဏံဂစ္ဆာမိဆိုတာဒီဓမ္မကိုတွေ့ရှိတဲ့ပုဂ္ဂိုလ်ကိုအာဟုဝရေဆိုဟာဟုအာဟုရာဒီဖေယားနန်းညွန်တဲ့အတိုင်းဒီဖေယားဟောကြားတဲ့တရားကိုရှင်းသုံးပါမယ်ဆိုတဲ့အဓိပ္ပာယ်မရဘူးလား ရပါတယ်เนาะရှိပါလားမိဘကဆုံးပါတယ်မိဘကဆုံးပါတဲ့စကားကိုနားထောင်ဘူးဟောနားထောင်လေနှမျိုးထပ် နားထောင်တဲ့ပုဂ္ဂိုလ်ကတစ်မျိုးနားထောင်တဲ့ပုဂ္ဂိုလ်ကတစ်မျိုးနားထောင်သည့်အတွက်ကြောင့်အကောင်းကျိုးချမ်းသာရပါတယ်နားထောင်သည့်အတွက်ကြောင့်ဒုက္ခအမျိုးစုံကြုံတာထို့တူပဲမြတ်စွာဘုရားကသမဝဩဝါဒပေးတာကိုလိုက်နာချက်သုံးဖို့ပြုတယ်အဲဒီလိုက်နာချက်သုံးဖို့ပြုတာဘုရားဓမ္မန္တရဏကိစ္စမျိုးရဲ့အတည်းပဲဓမ္မကိုကိုယ်ဝင်နေစီမြတ်စွာဘုရားကတကူးနဲ့ပါဝါနဲ့တဏှေဝုကတို့ကောင်းမျိုးချမ်းသာတွေရဖို့လို့ဒီလိုကဲ့တင်နိုင်တာမျိုးမရှိဘူးလေယုတ်တိလည်းမရှိဘူးမြတ်စွာဘုရားကိုယ်တိုင်ကဒီစကားကိုဟောတာရှိဘာမှမလုပ်လည်းနဲ့ထိုင်ပြီးတော့ဘုရားရှိခိုးဆုတောင်းနေရုံနဲ့ဘာရတာပါဘာ
မှမရ
ဘာမှမရမြတ်စွာဘုရားကအေးဆုတောင်းလို့သာရတယ်ဆိုရင်တယောက်နဲ့တယောက်ဒီလိုလူမှသာမှာမဟုတ်ဘူးတဲ့ဘာလို့ဆိုလူတိုင်းဆုတောင်းရမှာလေအတော်တော်လေးအလို့တစ်ခုတည်းဘုရားအခုမှမှတခုပေးနေတာဘလောက်ရှင်းလို့ဆိုလို့ရှိရင်ဒီဝိဇ္ဇာတော့မှာဆိုပါလို့ကိုကဒီဘက်ကမှရစ်ကျယ်ကြီးအလဲကောင်ချားနေပြီးတော့ဟိုဘက်ကကိုသွားကျင်တယ်သွားကျင်တဲ့အခါကျတော့ဆူတောင်းတယ်ဟိုဘက်ကရဲ့ဒီဘက်ကကိုရောက်လာပါဟိုဘက်ကရဲ့ဒီဘက်ကကိုရောက်လာခဲ့ပါလို့ဒီလိုဆူတောင်းနေရုံနဲ့အဲ့ဒီပုဂ္ဂိုလ်ကဟိုဘက်ကကိုရောက်သွားရဲ့လား
ရော
က်ပါဘူးလားမရောက်ဘူးအလောကမှာတော့ဆိုရင်လေဖြစ်စေသင်္ဘောဖြစ်စေတခုခုရှာပြီးတော့ဘုကံကိုသူကိုယ်တိုင်ကူရလိုက်တယ်တဲ့နော်သူကိုယ်တိုင်မကူရတဲ့ဘုကံကိုသူရောက်မှာမဟုတ်ဘူးအေးအဲ့ဒါလည်းပဲဓမ္မကိုမကျင့်သုံးမဲ့နဲ့ဘာမှရတာမဟုတ်ဘူးတရားကိုအလုံးရထားတဲ့ခန္ဓာလေးတခုခြေကခါလေးကိုအဓိပ္ပာယ်ပြောပြသဗ္ဗဗုဒ္ဓံနုဘဝေနသရဒုက္ခိဘဝတုတေဘဝတုသဗ္ဗမင်္ဂလနာရခန္တုသဗ္ဗတိဝတံသဗ္ဗဗုဒ္ဓံနုဘဝေနသရဒုက္ခိဘဝတုတေလို့ဆိုတဲ့ခန္ဓာလေးရှိအဲ့ဒီခန္ဓာလေးထဲမှာသဗ္ဗဗုဒ္ဓံနုဘဝေနအလုံးစုံသောဘုရားရှင်တို့ရဲ့အစွမ်းတည်သောအာလုဘောကြောင့်တရာခခသိဒုက္ခချမ်းသာခြင်းကိုဘောတုဖြစ်ပါစေဒီလိုတချို့ကအိဗေပြန်ရအဲ့ဒီလိုအိဗေပြန်ရင်ဘယ်လိုအိဗေရသွားလို့ဆိုရင်ယေဆောဘုရားရဲ့အစွမ်းတကူကြောင့်ချမ်းသာပါလေဆိုတော့ဘုရားကသူ့ရဲ့တကူအာနာပါဝါကိုအသုံးပြုပြီးတော့တတ္တဝါတွေကိုကယ်တင်နေဆိုတဲ့လေးကိုမရောက်ဘူးလား
ရောက်ပါဘူးဗျာ
အဲ့ဒီအိဗေပြန်ဆိုချက်ကမမှန်ဘူးတဲ့ဒါကြောင့်မို့ပြန်ဆိုရမှာကပါလို့ဆိုရင်သဗ္ဗဗုဒ္ဓံဥပဝေနအလုံးစုံသောဘုရားရှင်တို့ရဲ့ဂုဏ်ကိုအာယုံပြုကရှ िख ိုးပူဇော်ရတဲ့ကုသိုလ်စေတနာရဲ့အစွမ်းအာလုဘောကြောင့်တရာဒုက္ခိဘဝတုတေအစင်ထာဝရချမ်းသာဒုက္ခရပါစေလို့ဆိုတော့အဲ့ဒါကြတော့ဘုရားကိုအာယုံပြုပြီးတော့ဖြစ်ပေါ်လာတဲ့ကုသိုလ်ပြောတာဓမ္မကိုပြောတာဟုတ်ကဲ့ဓမ္မရဲ့အစွမ်းအာရုံကြောင့်ကုသိုလ်ဆိုတာဓမ္မပဲမြတ်စွာဘုရားကိုရှိခိုးပြီးတော့ပူဇော်လိုက်ရတဲ့ကုသိုလ်စေတနာစွမ်းအာအဲ့ဒီကုသိုလ်စေတနာစွမ်းအာကြောင့်ဆန္ဒဒုက္ခရပါလေဆိုတော့အဲ့ဒီအတိတ်တွေကမှဘုရားဘာသာနဲ့မှန်ကန်တဲ့ပြတ်ဆိုချက်တွေတို့တွေ့ကြတာဒါကြောင့်မလို့တစ်ခုနဲ့တစ်ခုခွဲလို့မရဘူးနော်တရားကိုကိုးကွယ်တယ်ဆိုတာအကျဉ်းဉာဏ်တရားဓမ္မနိုင်ညွတ်မှုကိုပြုလို့မြတ်စွာဘုရားကိုကိုးကွယ်တာဓမ္မဆိုတာဘုရားပြောတဲ့အတိုင်းလိုက်တာကျင့်သုံးရမယ်တကယ်ကျင့်သုံးရမယ်ဟာကဓမ္မသံဃာဆိုတာအဲ့ဒီဓမ္မကိုပေါ့ပေါ့ရောက်ရောက်ကျင့်သုံးထားသည့်အတွက်ကြောင့်သူပုဂ္ဂိုလ်တွေကလေးစားလိုက်တဲ့ပုဂ္ဂိုလ်ပူဇော်လိုက်တဲ့ပုဂ္ဂိုလ်ကုသိုလ်ကောင်းမှုပြုရမယ်ပုဂ္ဂိုလ်တွေဆိုပြီးတော့ကုသိုလ်ပြုเสียရပုဂ္ဂိုလ်ရင်းအနေနဲ့ကိုယ်ပဲအားလို့အဲ့တော့ဓမ္မတရဏနိစ္စပြီဓမ္မကိုကိုယ်ပဲတယ်လို့ဆိုတဲ့နေရာတရားကိုจิตသုံးနာသိတာရင်ဓမ္မကိုကိုယ်ပဲတယ်လို့ပါတယ်သူရဲ့အိဗေကအဲ့တော့အထင်ကရာဆရာများကဖွင့်ထားတယ်ဓမ္မဟာ ဘယ်လိုကိုယ်ဝေရာဖြစ်တယ်လဲလို့ဆိုရင်ဘဝကန္တာရာနေထရဏေနအတ္တံသာတာနေနသဓမ္မောတဲ့မြတ်စွာဘုရားဒီတက္ကရာတွေမှာရှင်းပြတော့ပြထားတဲ့စကားတခုဘဝကန္တာရာဘဝဒီဟူသောကန္တာရာမှာနေထရဏေနထုတ်ဆောင်သိခြင်းအားဖြင့်ဓမ္မောဓမ္မဟာသရဏံကိုယ်ဝေတိုက်တဲ့ဓမ္မဖြစ်ပါလေ။ဤဓမ္မရဲ့စွမ်းရည်ကဘာလို့ဆိုရင်ဘဝကန္တရာကနေပြီးတော့ထုတ်ဆောင်ပေးတယ်။ဒီမှာကြည့်ခရီးကဘဝကန္တရာကထုတ်ဆောင်ပေးရမဟုတ်ဘူး။ဓမ္မကဘဝကန္တရာထုတ်ဆောင်ပေး။ဓမ္မကတိုက်ရခုနကလို့ပဲလူတွေယောဂပြောင်းချင်ရင်မလုပ်ရတာနော
်စေတော
်စေတော်ဆေးကမှယောဂကိုပြောင်းစေဒါဖြင့်ဒီဆေးကိုဘယ်သူတွေ့တာတော့ဘယ်သူကပေးတာတော့
ဆရာမ
ဆရာမပေးတာအဲ့ဒီတိုင်းပဲဆေးတော့ရင်ယောဂမပြောင်းတယ်လို့ပဲတရားမကျင့်ရင်ဘဝကန္နာမပြောင်းမှာဟုတ်ဘူးအဲ့တော့အမြင့်ဆုံးကိုပြောမယ်ဆိုရင်ဘဝကန္တာရာနေထရဏေနဘဝကန္တာရာဘဝဒီဟူသောကန္တာရာခီကေတိမနေထရဏေနထုတ်ဆောင်ကြခြင်းပြီးခြင်းအဖြစ်ဓမ္မောဓမ္မဟာတရဏံကိုဝေယာတိဟောတိစစမသိဖြစ်ပါပေတော့ဤဘဝဒီဘဝဆိုတဲ့ကန္တာရာခီကေကြီးကနေပြီးတော့လွတ်မြောက်အောင်ထုတ်ဆောင်ပေးတာသူလည်းဆိုဓမ္မဒါဖြင့်ဓမ္မကဘဝကန္တာကထုတ်ဆောင်အောင်ဆိုလို့ရှိရင်ကိုယ်ကမလုပ်ရဘူးဓမ္မကိုရှင်းသုံးရမှာဟုတ်ကဲ့
ဆော
ကဲဓမ္မဆိုတာဘာတွေလဲလို့ပြောမယ်ဆိုလို့ရှိရင်နှစ်ခုကြည့်ရမှာအကျဉ်းချုပ်အပြင်ဓမ္မဆိုတာကုသလဓမ္မအကုသလဓမ္မလို့ရှိဓမ္မဆိုတာသဘာဝတရားအကုသလဓမ္မနဲ့ကုသလဓမ္မလို့ဒီနှစ်ခုမှတ်မြန်မာလိုတော့အကုသိုလ်နဲ့ကုသိုလ်ဟောအဲဒီအကုသလဓမ္မရဲ့သဘာဝကဘာလို့ဆိုရင်အကုသလသာဝိဇ္ဇဒုက္ခဝိပါကလက္ခဏာအကုသလအကုသိုလ်ဆိုတဲ့တရားတွေဟာသာဝိဇ္ဇဒုက္ခဝိပါကလက္ခဏာအပြည့်ရှိတယ်တဲ့ဆင်းရဲဒုက္ခဆိုတဲ့အကျိုးကိုထုတ်လုပ်တဲ့ဒါသူ့ရဲ့နေချာပဲဟုတ်ကဲ့သူ့ရဲ့ characteristic လို့ခေါ်တယ်သူ့ရဲ့ individual characteristic သူ့ရဲ့သဘာဝကဘာလို့ပြည့်ရှိတယ်အပြည့်ဆိုတာမဟုတ်တာဖြစ်စေတဲ့သူ့ဖြစ်တင်ရဖြစ်တင်ခြင်းဖြစ်တယ်ပြည့်ရှိတယ်အပြည့်ရှိရုံနဲ့မကဘူးဒုက္ခဝိပါကသူ့ရဲ့အကျိုးကျေးဇူးရဇတ်ဟာလည်းမကောင်းဘူးကဲ့ဆင်းရဲတဲ့အကျိုးကိုထောက်လို့နေတယ်ဟောဒါကအကုသလဓမ္မရဲ့သဘာဝအဲဒီအကုသလဓမ္မကြတော့မြတ်စွာဘုရားကအကုသလဘိက္ခဝေပစ္စေတာဘိက္ခဝေချက်တယံတို့အကုသလံအကုသလောပစ္စေတာပယ်လိုက်ကြတော့အဲ့ဒါကိုမလုပ်ကြနဲ့ပယ်တယ်ပယ်ဆိုဒါပဲဓမ္မကျင့်သုံးတာအကုသိုလ်တရားကိုရှောင်ရှားရှားကြဖယ်ထုတ်ကြကဲအကုသိုလ်ဆိုတာဘာတွေတော့ဒီလိုလိုအကုသိုလ်ဆိုတာဘာတွေတော့အမိမသဘောအရပြောမယ်ဆိုလို့ရှိရင်စိတ်ထဲမှာဖြစ်ပေါ်လာတဲ့အကုသိုလ်တရား14မျိုးရှိတယ်နော်အဲ့ဒီ14မျိုးရှိအဲ့ဒါတွေကိုခဲခိုင်းတယ်အဲ့14မျိုးထဲမှာအဓိကဘာလို့ဆိုရင်သုံးခုလောဘရဲ့ဒေါသရဲ့မောဟရဲ့လောဘဆိုတာမျက်စိကမြင်တဲ့အာယုနားကကြားရတဲ့အသံနှာခေါင်းကနမ်းရှိရတဲ့အနံ့လေနာကလည်းရရတဲ့အရာတွေခန္ဓာကိုယ်ကဖြစ်ရတဲ့အဖြစ်တွေစိတ်ကူးရတဲ့စိတ်ကူးချက်တွေပေါ်မှာတွေ့တာမှုလူချင်းမှုမမောမှုခံတော့ပါတော့။ကဲကုသနာမှာတော့ဖြစ်လာမဖြစ်ဘူးလား။ရစီကနေပြီးတော့ကြည်လိုက် ဒီနဲ့အာယုံလေးပေါ်မှာအိုးသဘောချပါပြီထပ်တလဲလဲကြည်ကြည်လေးပေါ့ရင်မဖြစ်တာခေါ်တော့
ဘောဟုတ်ပါဘူ
းဘောဟုတ်ပါဘူးသူကလည်းသူ့အတိုင်းတာလေးနဲ့သူသွားတာတလောက်ကလေးနဲ့တော့အပင်ငယ်ချပါအောင်သူကမစွမ်းဆောင်ဘူးပေါ့ဟုတ်ကဲ့သူ့အတိုင်းတာလေးတွေနဲ့သူရှိတယ်ဆိုတော့အစိတ်ပဲဖြစ်စေနည်းနည်းလေးစားရင်ဘာမှဖြစ်ဘူးမလားမတည့်တာလေးတွေလူတွေစားတတ်ကြတယ်လေနည်းနည်းစားရင်ဘာမှဖြစ်ဘူးညာညာစားမှဖြစ်တယ်လောဘကလည်းကုသဏမှာအခုလိုအာသေးသေးလေးဖြစ်နေသေးလို့ရှင်သူကတော့ဟိုမကောင်းလို့တော့ပေးမှာတော့သိချာတယ်သို့တော့ချက်ချင်းပေးနိုင်တဲ့ဆွမ်းအားသူ့မှာမရှိသေးဘူးပေါ့ကကြည့်လေမျက်စိကလည်းမျက်သက်ဆရာအာယုမြင်တိုင်းမြင်တိုင်းလူချင်းတဲ့စိတ်ပေါ်လာလားမပေါ်ဘူးလား
ဟုတ်ပါဘူ
းအဲ့ဒီလိုအာယုဖြစ်လာတိုင်းဒီလောဘပေါ်ပေါ်နေရတာဟာအနုတ္တယလို့ခေါ်တယ်ဟုတ်ကဲ့အနုတ္တယဓာတ်အနေနဲ့ကိန်းသွားပြီကိန်းသွားတော့ဒီအာယုနဲ့ဒီမျက်စိနဲ့ဆုံလိုက်တာနဲ့တကယ်ကဒီကလာတော့တာပဲတေချာတော့လာတော့တေချာတော့လာတယ်ဆိုကြတဲ့ကဒီစိတ်အစဉ်ထဲမှာသူကိန်းနေတယ်လို့သူရှိနေတယ်လို့ပြောလို့မရဘူး။ဟုတ
်ပါဘူး
။ကိုယ်ဟာဆိုတော့ရှိနေတယ်ဆိုတဲ့နေရာမှာအနုတ္တယဓာတ်အနေနဲ့ရှိတယ်။ဖြစ်နိုင်တဲ့ possibility အနေနဲ့ရှိတယ်လို့ပြောတယ်။ဥပမာပဲမိချစ်ဖူးထဲမှာမီးတော့မရှိဘူး။တော့ဘောမီးဖြစ်နိုင်တဲ့အရာရှိနေတယ်။ဟုတ်ကဲ့။ဟုတ်ပါဘူ
း
။နောက်ထပ်အကြောင်းတစ်ခုပေါ်လိုက်တာနဲ့လည်းနေမီးမဖြစ်လာဘူးလား။ဟ
ုတ်ပါဘူး။
တရားကလည်းကလေးနဲ့ဖိပြီးတော့ချက်လိုက်တာနဲ့ဒီရဖြစ်တာဖြစ်နိုင်တဲ့အနေထားရှိလို့ဖြစ်တာလေအဲ့လိုမဟုတ်တဲ့ကိုယ်လည်းဝါတစ်ခုကိုကိုယ်ချီပါလားမိထွက်ပါလားထွက်ပါဘူ
း
ထွက်ဘူးဒါပြလို့လို့ဖြစ်နိုင်တဲ့အနေထားမရှိဘူးအနုတ္တယဆိုတာအဲ့ဒါမျိုးခေါ်တယ်နော်အနုတ္တယဆိုတာအကြောင်းတစ်ခုဝင်လာတာနဲ့တလိုက်နဲ့အခြေအနေတရားမှာဖြစ်ပေါ်တယ်အဲ့ဒါအနုတ္တယဆိုတာတော့နိတ္တဆေယအာယုန်တစ်ခုကိုမျက်စိကမြင်လိုက်တာနဲ့လောဘဖြစ်နေကြဆိုလောဘတန်းဖြစ်တော့တာအဲ့ဒါကိုစာပေကအနုရူပံကာရဏံလဘိတဝဥပ္ပစ္စတိတဲ့သင်္ခေယောသောအကြောင်းနဲ့ဆုံးလာလို့ရှိရင်ဆိုလိုတာကအကူကြီးပေးမဲ့အကြောင်းတစ်ခုပေါ်လာတာနဲ့တကယ်နဲ့ဒီဟာဖြစ်လာလိုက်တယ်လို့ပြောတယ်ကြည့်မိจิตထဲမှာ guess ရှိတယ်ဖြစ်ပေါ်စီရာကြောင့်လို့နဲ့အံလို့ရှိတယ်။ဟောသုံးခုရှိနေဘူးလား condition အချင်းအားဖြင့်ပြောမှဆိုရှိ
ဟုတ်ကဲ့
guess ရှိတယ်ပေလုံးရှိတယ်အောက်ကအမှန်ကန်ရှိတယ်။နောက်တစ်ခုထပ်ထည့်လိုက်တယ်လူရဲ့ဖြစ်အားတစ်ခုထပ်ထည့်လိုက်တဲ့အခါလေးခုဖြစ်မလို့ဟုတ်လား
ဟုတ်ပါဘူး
။အဲ့ဒီလေးခုဆုံလိုက်တာတဲ့အချိန်နဲ့ပြီးဖြစ်တာ။အဲ့ဒါပဲအဲ့ဒီအတွက်ပဲအနုတ္တယဆိုတာမျက်စိနဲ့ရူပယောဆုံလိုက်တာနဲ့တကယ်နဲ့လောဘလေးဖြစ်လာနှစ်သက်ဆရာအာယုံဆိုရင်လောဘဖြစ်လာတယ်။ဟိုကိုမကြိုက်တဲ့အာယုံမျက်စိထဲမှာလာပြီးတော့ပေါ်လာလို့ရှိရင်လည်းဒေါသဆိုတာမဖြစ်ဘူးလား
။
ဖြစ်လာတယ်။ဟောကိုမနှစ်သက်တဲ့အာယုံတစ်ခုနဲ့ဆုံတိုင်းဆုံတိုင်းဒေါသဖြစ်တယ်။ကိုနှစ်သက်တဲ့အာယုံနဲ့ဆုံတိုင်းဆုံတိုင်းလောဘဖြစ်တယ်ဆိုတော့လောဘတွေဒေါသတွေကအချင်းကြီးအနေနဲ့ပါနေတာအဲ့ဒါကိုအနုတ္တယလို့ပြောတာနော
်ဟုတ်ပါဘူ
းချိန်တိုင်းချိန်တိုင်းလာနေပါတော့ဒီတက်သူတို့လာကြတဲ့ကလောဘဖြစ်တယ်ဒေါသဖြစ်တယ်ဆိုကြတဲ့ကထို့အာယုံရဲ့သဘာဝအမှန်ကိုသိလို့ဖြစ်တာလားမသိလို့ဖြစ်တာမသိလို့ဖြစ်တာမသိလို့ဖြစ်တာမောဟကလာနေပြီလားအမှန်ကိုမှတ်ခင်တယ်ဆိုပါစို့နိတ္တဆေယအာယုံမဟုတ်ဘဲနဲ့နိတ္တဆေယအာယုံဆိုတဲ့မှားရတဲ့အမြင်တွေ့မှရှိတယ်။မနိတ္တဆေယအာယုံဆိုတဲ့မှားရတဲ့အမြင်ရှိတယ်။ဟောအဲ့ဒီမှားရတဲ့အမြင်ကအမြင်အားမောဟ။အဲ့ဒီမောဟဖြစ်လာသည့်အတွက်ကြောင့်လောဘကနောက်ပါလိုက်တာနဲ့ဒေါသကနောက်ပါလိုက်တာ။အဲ့ဒါတွေကအကုသိုလ်တွေ။အဲ့ဒီအကုသိုလ်ကိုတာဝိသဒုက္ခဝိပါကလည်းမနာအပြည့်ရှိတယ်တဲ့မကောင်းတဲ့အကျိုးပေးမယ်ဟုတ်ကဲ့ကဲဒါကလောဘဖြစ်တာနဲ့ဗျာမကောင်းတဲ့အကျိုးပေးတယ်ကောင်းတဲ့အကျိုးရောမပေးဘူးလားတို့ချို့ကလောဘဖြစ်လို့သူပစ္စည်းရလို့ဘူးနဲ့ရယူတော့ကိုယ်က ို့မှာ300ပြုရဆွဲရဒါချမ်းသာဒုက္ခမရဘူးလားလို့ဆိုလို့လက်ကောင်းတွေ့လိုက်အပြစ်ဆိုဒီမှာကြည့်ဒီလောဘဖြစ်လာလို့ရှိရင်ပစ္စည်းတစ်ခုခုပေါ်မှာလောဘဖြစ်ပြီးတော့တွေ့တာနေတာနဲ့ပစ္စည်းတစ်ခုခုမတွေ့တာဘူးဆိုရင်ပစ္စည်းနှစ်ခုမတွေ့ချင်လိုက်ဒီပစ္စည်းကကိုယ်ကတွေ့တာလည်းကိုပစ္စည်းကကိုယ်ကမတွေ့တာဘူးတွေ့တာတဲ့ပစ္စည်းနဲ့မတွေ့တာတဲ့ပစ္စည်းနှစ်ခုရှင်တာနှစ်ခုစလုံးပျောက်သွားတယ်ပျက်စီးသွားတယ်ဆိုတာဘယ်ပေါ်မှသူတောကဖြစ်မှာ
တ
ွေ့တာတဲ့ပစ္စည်းပေါ်မှသူတောကဖြစ်မှာဟုတ်ကဲ့ဟုတ
်
အဲ့ဒါကဒုက္ခဝိပါကပေါ့ဟုတ်ကဲ့ဖြစ်တယ်ဆိုတာကောင်းကျိုးလားဆိုးကျိုးလား
ဆိုးကျိုးပ
ါဆိုးကျိုးရင်ထဲပူတယ်ဆိုတာတော့ကလေရင်ထဲပူလောင်နဲ့တော့ကဖြစ်လာတယ်ဆိုတဲ့ကဒါကကုတ္တတာသည့်အတွက်ကြောင့်တဏ္ဍာရဲ့ပစ္စည်းပျက်စီးသွားလို့ရှိရင်တော့ကိုပျောက်ဆုံးသွားရင်တော့ကဖြစ်လာတယ်မတွေ့တာတဲ့ပစ္စည်းကြတော့ကိုနဲ့အဆက်အသွယ်မရှိတဲ့မတွေ့တာတဲ့ပစ္စည်းကြတော့တော့ကမဖြစ်ဘူးဆိုတော့ကဲဒီပစ္စည်းနှစ်ခုတူတူပဲကိုယ်တွေ့တာတဲ့ပစ္စည်းကကိုယ့်ကိုတောကမဖြစ်စေရဲ့ကိုမတွေ့တာတဲ့ပစ္စည်းကတော့ကိုယ့်ကိုတောကမဖြစ်စေဘူးဆိုတော့ပစ္စည်းကဖြစ်စေတာကကိုယ်တဏ္ဍာမှာရှိတဲ့လောဘကတောကမဖြစ်စေတာ
ကိုယ်တဏ္ဍာမှာရှိတဲ့လောဘ
ကဖြစ်စေတာဟုတ်ကဲ့မတွေ့တာဘူးဆိုလို့ရှိရင်ဘယ်ပစ္စည်းမှမတွေ့ဘူးဆိုရင်တောကလာအောင်မလား
လ
ာဘူးတရားရဲ့သဘောကဘယ်သူမှမျက်နှာမလိုက်ဘူးဟုတ်ကဲ့သဘာဝတရားအတိုင်းတိုင်းပဲရှိတယ်ဟောအဲ့ဒါကိုပြောတာသာဝိဇ္ဇာအပြည့်ရှိတဲ့ဒုက္ခဝိပါကဆင်းရဲတဲ့အကျိုးဒုက္ခသူ့အတိုင်းတာနေတဲ့သူဒုက္ခပေးတာပဲလေဒါဒီတောကဖြစ်ရတဲ့ဆိုတာသူ့အတိုင်းတာနေတဲ့သူဒုက္ခပေးတယ်ကဲလောဘကတိတ်ချီးလာပြီတဲ့ကုပ္ပစီတွေကဘုံသူများပစ္စည်းရယူခြင်းနဲ့လောဘကြီးအောင်တက်လာပြီဆိုလို့ရှိရင်အခိုးဆိုပြီးဝိုင်းမြိုင်မခံရဘူ
းဟုတ်ပါဘူး
ဒုက္ခဝိပါကဘလောက်များလဲ။နောင်ကြတဲ့အခါကျတော့သူများပစ္စည်းခိုးခဲ့သည့်အတွက်ကြောင့်လေ။အရိဏရဏကံဒီထိုက်ပြီးတော့ဖြစ်လျက်ဖြစ်လျက်ဝါမှာလူမွဲဘဝကြီးပဲရောက်တဲ့ယတနာပစ္စည်းတွေအားရေမီမင်းခိုးသူမချစ်မနေတဲ့အတော်ဝေကသာသုသမီးဆိုယန္တမျိုးကားပါကြောင့်ပျက်စီးရတယ်ဆိုတဲ့ဘဝကြီးချိန်ချိန်ကြုံရ။ဟော။ဒါဒုက္ခဝိပါကပဲ။ဟုတ်ကဲ့။ဒါကဘယ်လိုဖြစ်စေတာလို့ဆိုလို့ရှိရင်လောဘကဖြစ်စေတာလောဘဆိုတဲ့အကုသိုလ်ကဖြစ်စေတာပဲကဲဒေါသဆိုတဲ့အမုန်းတရားကိုကြည့်အောင်အာယုန်တစ်ခုခုကြည့်ပြီးတော့တတ္တဝါကိုပဲဖြစ်စေပစ္စည်းတစ်ခုခုပေါ်မှာပဲဖြစ်စေကိုမကြိုက်တဲ့အရာမျက်စိကမြင်လိုက်ရင်ဒေါသဖြစ်တာစိတ်ထဲမှာမကြည်မနှက်ဖြစ်တာဟုတ်ကဲ့အဲ့ဒီမကြည်မနှက်ဖြစ်လာတဲ့ဆိုကြဲကထိုလူရဲ့ငြိမ်းချမ်းတဲ့စိတ်ကလေးရှိသေးလ
ားရှိ
ပါအဲ့ဒီကလေးကသူကဒုက္ခဝိပါကကိုခေါ်တာနော
်
ဒုက္ခပေးပြီအဲ့ဒီကလေးအစဒုက္ခပေးတယ်အေးဒါဘယ်သူကဒုက္ခပေးတာလဲဆိုရင်ဒေါသကဒုက္ခပေးတယ်အဲ့ဒီကနေဆက်ပြီးတော့စဉ်းစားလိုက်လို့မကြည်နှက်မှုတွေကထိမ့်မထားနိုင်ဘူးလူတယောက်ကိုမကြည်နှက်လို့ဒေါသကိုမထိမ့်နိုင်ဘူးဆိုတဲ့အခါကျတော့နေမင်းကစားဆဲတဲ့အခါမှာပြဿနာတွေတက်လာ
တ
ယ်။အဲဒါပို့ပြီးတော့ကြီးလာတဲ့ဒုက္ခတွေဖြစ်စေ။ဒီအဲ့ဒါတွေမကဘူးမထိနိုင်ဘူးသူများကိုရိုင်းလာနဲ့လန်တက်လာပုတ်လာတွေလုံးလုံးတဲ့အခါကျအမတန်ကြီးလေးတဲ့ပြဿနာတွေတက်လာတယ်။နောက်ဆုံးကျတော့ဒေါသကိုကြောင်းပြီးအပင်ငယ်ရမှကြာရောက်တာလို့ဖြစ်လျာဖြစ်လျာဘဝမှာအယုဆိုးအကြီးတန်းဖြစ်တာလို့โอ้ลูมงมาราโลဆိုတဲ့အပြစ်တွေကသုံးနိုင်အောင်မရှိအောင်ခံရဟောဒီဒေါသအဲ့ဒါဘယ်သူကလုပ်ပေးတာလဲဒေါသလုပ်တာပဲအဲ့ဒါကိုပြောတာတာဝိဇ္ဇဒုက္ခဝိပါကအပြစ်ရှိတယ်မကောင်းတဲ့အကျိုးတွေကိုပေးအဲ့ဒါတွေကိုရသော်များကတွေ့တာလောကကြီးမှာဒါတွေရှိနေတယ်ဒါရီကလောဘရောဒေါသရောမောဟရောဆိုတာအကုသိုလ်တရားတွေဒီအကုသိုလ်တရားတွေရှိနေတယ်ဆိုတာမြတ်စွာဘုရားသိ။ဒါကြောင့်လို့ရှိနေတဲ့ဒီအကုသိုလ်တရားတွေကလူတွေပေါ်မှာဆိုးကျိုးတွေကိုဖန်တီးပေးနေတဲ့သဘာဝတရားတွေဖြစ်လို့အဲ့ဒီအကုသိုလ်တရားတွေကိုမင်းတို့လက်ခံရတဲ့ဖယ်ရှားတဲ့ဆုံးဖြတ်ကြလို့ခေါ်တာ။အဲ့ဒါကိုဖယ်ရှားဆုံးဖြတ်လိုက်ခြင်းဒီပဲဖြင့်ဓမ္မန္တရဏငိစ္ဆာမိမဟုတ်ဘူးလား။ဟုတ်
ပါဘူး။
ကဲ ယောဂတဲ့သူပြောချင်ရင်ဘာလို့ရစေစားရထို့သူရဲ့အကုသိုလ်ကိုဖယ်ရှားခြင်းလို့ရှိရင်ကုသိုလ်ကိုဖယ်ရှားအမောင်းကိုဖယ်ရှားခြင်းဘာနဲ့ဖယ်ရှားလို့အလေးနဲ့ဖယ်ရှားသူ့အတွက်ဒီရေကြောင့်ဖြစ်တဲ့အညစ်အကြေးကြီးဘာလဲစေ
ရေနဲ့ဖယ်ရှား
ခြင်းနဲ့ပဲဖယ်ရှားစေအညစ်အကြေးကြီးနဲ့စေတယ်အကုသိုလ်ဆိုတဲ့အညစ်အကြေးကြီးသာဝိဇ္ဇအပြည့်ရှိပြီးဒုက္ခဝိပါကဆင်းရဲတဲ့အကျိုးကိုပေးတယ်ဆိုတဲ့အကုသိုလ်တွေဖယ်ရှားဖြစ်ခြင်းနဲ့ဆင်းကျိုးဖြစ်ခြင်းနဲ့ကုသိုလ်တော့ကုသိုလ်ရတာဒါနဲ့ကုသိုလ်ကဓမ္မပရတိစ်ကုသိုလ်သည်ကုသလအနတ်ဝိဇ္ဇဒုက္ခဝိပါကလက္ခဏာတဲ့ကုသိုလ်ဆိုတာအပြည့်ကင်းပြီးတော့ကောင်းမျိုးချမ်းသာကိုပေးတတ်တဲ့ဘာဝလက္ခဏာရှိတယ်ဒါသူ့နေချာသူ့ရဲ့ဘာဝသူ့ရဲ့ဘာဝဖះလုံးထတာမဟုတ်ဘူးမြတ်စွာဘုရားကတွေ့တာဒါတွေကိုသိတာဒါကြောင့်ဘုရားလို့ခေါ်တာဘုရားဆိုသိတယ်ဒါတွေကိုသိသတ္တဝါတွေကတော့မသိဘူးသာမန်ပုဂ္ဂိုလ်တွေကဒါတွေကိုမသိဘူးမသိတော့မကောင်းတာကိုအကောင်းထင်ပြီးလုပ်ကြတယ်လေဆိုတော့အကောင်းထင်လုပ်တဲ့ဆိုရင်ဒီသတ္တဝါတွေကတက်ပြီးတော့စားနေ။ဩပြဇာတိနဲ့စားမိန်နဲ့ငါးရိုင်းနဲ့စားမိန်နဲ့သူသတ္တဝါတွေဆိုတာလူစားဖို့လို့လုပ်ထားတယ်လို့ဘုရားသခင်ကလူစားဖို့ဖန်တီးထားတယ်လို့ဒီအတွေးတွေနဲ့တတ်တတ်စားခြင်းလို့ပဲတတ်တတ်ရှိအနာဒီပါဒအမှုတွေကိုလုပ်ရဒီဘဝတော့ငြိမ်ငြိမ်လေးခံစားရတယ်လို့ထင်တယ်လေသူတမ်းမှုဖြတ်မှုရဲ့အကုသိုလ်ကံခံရပြီဆိုလို့ရှိရင်ဩဒါလေးဝတ်စွာအတော့လေဟုတ်ကဲ့ reflection ဆိုဒီကောင်းလေးတွေကိုကိုယ်ကတတ်လို့ရှိရင်နောက်တန်နေရာမှာကိုယ်ကိုယ်ကလည်းအဲ့ဒီကောင်းမျိုးလေးတွေမဖြစ်ပြီဘူးဖြစ
်
ပါဘူးရှင်တတ်ခံရတဲ့လက်ဘုဆုသုံးသမရှိလက်ပတ်ပြီးတော့နေတယ်ဒါကြောင့်ယသဗျာကအကုသိုလ်ဆိုမလုပ်နိုင်တဲ့ဒီဝိကျေဆိုတာလိုက်တတ်တယ်တဲ့သာဝတိဒီမှာအမျိုးသမီးတယောက်ဒီကသာသမီပထွန်းကတော့သာသမီထွန်းကတဲ့အမျိုးသမီးတယောက်နဲ့သူ့ရဲ့အိမ်သားကိုအိမ်အောင်ပြုပေးပြီးသို့တော့အဲ့ဒီသာသမီထွန်းကတဲ့အမျိုးသမီးကိုပြက်အောင်ပြန်လုပ်ခဲ့နောက်ဆုံးသေကဏ္ဍိကြတာအဲ့ဒီအမျိုးသမီးကဆူတောင်းသွားတယ်ဒီနေ့တဲ့အတွက်ကြောင့်ငါ့မှာဒုက္ခရောက်ပြီးတော့ငါမသေးရတော့မယ်ငါကလေးလေးသေးတယ်ငါလည်းသေးတယ်နောက်ဘဝကြာလို့ရှိရင်သာသမီနဲ့ကဘင်းကိုစားနိုင်ရပါလို့ဥစ္စာ။ဒေါသနဲ့စိတ်ထဲမှာအံ့ကျိပြီးခံသွားတာဘဝကြာတော့ဒါသာဖြစ်တယ်။ခုနကအမျိုးသမီးကတိမ်မာသွားပြီးတော့ဟုတ်လားကျက်မသွားဖြစ်လို့တဲ့။ခုနကအလုခံရတဲ့အမျိုးသမီးကကြောင်မသွားဖြစ်တယ်။ကျက်တဲ့ကြောင်ဆိုဘယ်သူကစားမှာ
။ကြ
ောင်ပါဆရာ
။အဲ့ဒါဒုက္ခပြန်ပေးတယ်ဟုတ်ကဲ့ဒီဘာကတေအောင်လုပ်တဲ့အမျိုးသမီးကချက်မှဖြစ်သွားပြီးတော့တေသွားတဲ့အမျိုးသမီးကကြောင်မသွားဖြစ်တယ်ဟောစားအဲ့ဒီအနေနဲ့ကတေသွားတဲ့အခါကျတော့ဓမဲ့စီတယောက်ကသမင်သွားပြီးပြီးတယောက်ကစိတ်သွားဖြစ်ကြတယ်စားကြပြန်တယ်ဟောနောက်ဆုံးပြန်တော့တယောက်ကလူဖြစ်တယ်တယောက်ကဘလူဖြစ်တယ်စားပြန်တယ်အဲ့ဒီမှာမဆုံးနိုင်ဘူးဟောနော်မဆုံးနိုင်ဘူး။အဲ့လိုအပြန်အမှန်ဒီအကုသိုလ်မှုတွေပြုလုပ်လို့ရှိရင်အပြန်အမှန်ဒုက္ခတွေကနားနေတဲ့ဒီဒုက္ခတွေဘလို့မှဆုံးသတ်နိုင်ဆုံးသတ်နိုင်။အဲ့တော့ဆုံးသတ်ဖို့အတွက်ကဘာလုပ်လို့လဲ။ကုသိုလ်တွေဖြတ်မှအကုသိုလ်ရက်တယ်။အမုန်းကိုမေတ္တာနဲ့အစတုံးအောင်လုပ်ရမယ်။အမုန်းကိုမေတ္တာနဲ့အစမတုံနိုင်လို့ရှိရင်အမုန်းကံနေရာကဆက်နေပါဘူးလားလေအမုန်းကံနေရာလဲနေတာကိုမေတ္တာနဲ့ဖြတ်မှတ်ပြတ်တယ်အနုဆိုရင်ပြတ်ဘူးဒါကြောင့်မဟုတ်ဘူးအကုသိုလ်ကိုဖယ်ရှားခြင်းကဘာလို့ပါလဲဆိုရင်ကုသိုလ်တော့အမှန်ကုသိုလ်တော့ဒါကြောင့်မဟုတ်ဘူးနမတရဏိသမိရဲ့လက်ထက်ကဒါတွေကိုပြောတာနော်တရားကိုဖိုးဝယ်တယ်ဆိုတာဒီတိုင်းပူဇော်နေတာဒါမျိုးကိုဆိုလို့ရမှာမဟုတ်ဘူးတရားကိုလက်တွေ့ကျင့်သုံးနေတာဟ ုသန္တာဖြစ်တဲ့လောဘကိုမဖြစ်အောင်အာနယ်လုပ်လို့လောဘမဖြစ်အောင်အလောဘကိုမိမိတဏ္ဍာမှာထူထောင်နေလောဘရဲ့ဆန့်ကျင်တယ်အလောဘဆိုတဲ့လောဘရဲ့ဆန့်ကျင်တဲ့သဘောဝတရားတွေမိမိရဲ့တဏ္ဍာမှာဖြစ်လာပြီဆိုလို့ရှိရင်အလောဘဆိုတာ generosity ပေးခြင်းနဲ့ကမ်းခြင်းနဲ့ထူးခြင်းနဲ့တန်းခြင်းနဲ့ဒီစီဥစားရေပေါ်မှာအတွေ့အာမှုသိပြီးတော့မရှိဘူးစွန့်နိုင်တယ်ပြုတ်နိုင်တယ်ဟောတယ်ဖြစ်ဖြစ်လာတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ဟာအရာရာမှာနေသူ့လိုသူ့လိုကြတယ်စွန့်ကြီးလောင်းကြတယ်နော်ရှေ့တန်းကနေပြီးတော့သူကလူတွေပါဝင်တယ်ဆိုရင်အများကသူ့ကိုမလေးစားဘူးလား
မလေးစားဘူး
ဟောသူ့လိုလုပ်တယ်ဆိုဒီဘဝတိုင်းမှာအနဝိသဒုက္ခဝိပါကချမ်းသာတဲ့အကျိုးထောက်ပြီးဒီဘဝနဲ့ထောက်ပြီးဒါကကောင်းတော့ဒီဘဝနဲ့လူတွေရဲ့လေးစားမှုခံရတယ်ချီးမွမ်းမှုခံရတယ်ဒါကောင်းလို့မဟုတ်လားမှန
်ပါဘူ
းလူတွေချီးမွမ်းခံရလို့ဘက်ဆန်ပေးပြီးတော့လူတွေရဲ့ချီးမွမ်းကိုခံရလို့ရရမှာမဟုတ်တာဝယ်လို့ရရမှာမဟုတ်တာဒါကလူတွေကရင်ထဲကနှလုံးထဲကနေပြီးတော့ကြီးညိုလာတယ်လေးစားလာတယ်ဟောဒါဒုက္ခဝိပါကကောင်းလို့ချမ်းသာပေးဒီအနောဘဆိုတဲ့သဘာဝတရားကြီးလောဘဆိုတဲ့အဆိုးတရားကိုဖယ်ရှားပြစ်လိုက်တယ်လောဘဆိုတဲ့အဆိုးတရားဖယ်ရှားပြစ်လိုက်ပြီးတော့ကောင်းကျိုးချမ်းသာကိုဖြစ်စေရတယ်လူလိုက်တန်တဲ့ဒီအတွက်ကြောင့်ဖြစ်နေတဲ့ဝါသံတရားမှာဒီလိုချမ်းသာတယ်ကျွယ်ဝတယ်ပစ္စည်းဥစ္စာပြည့်တချို့ကတော့ပြန်ပေါက်ထင်နေတယ်ချမ်းသာတာကိုကြိုးစားလို့ရတယ်လို့ထင်တယ်မဟုတ်ဘူးကံပါရင်မလုပ်လို့မရဘူးကံရှိလို့ချမ်းသာမိခါရတာ။ဒါပါတော့ဝိရိယအကျိုးမရှိဘူးလားလို့ရှိတယ်။ဝတ္တန်တရားမှာလူတွေအကြည့်တယ်။တချို့ပုဂ္ဂိုလ်ကဆင်းရဲတဲ့အိမ်ရောက်တယ်။တချို့ပုဂ္ဂိုလ်ကချမ်းသာတဲ့အိမ်ရောက်လာ။သူ့မှာမတူပါပဲ။မတူဘူး။အဲ့ဒါကဘယ်လိုလုပ်တာလဲ။ကံကလုပ်တာပဲ။အေးဒါကြောင့်လို့အလောဘဆိုတဲ့ကုသိုလ်တရားမိမိတဏ္ဍာမှာဖြစ်အောင်ကြိုးစားခြင်းဖြစ်အနဝိသဒုက္ခဝိပါကအပြစ်ကင်းပြီးတော့ချမ်းသာဒုက္ခရတယ်တို့တူပဲအဒေါသအမုန်းကင်းတဲ့တရားတနည်းအားဖြင့်မေတ္တာအမုန်းကင်းတဲ့တရားအေးဘုရားတို့ကမုန်းတီးခြင်းဆိုတဲ့ရံလိုခြင်းဆိုတဲ့မုန်းတီးမှုရံလိုမှုဆိုတဲ့အမုန်းတရားတွေကိုမိမိရဲ့နှလုံးသားထဲမှာမထားပဲနဲ့အမုန်းကင်းစီပြီးတော့မေတ္တာတက်ပြီးချစ်ခင်မှုဆိုတဲ့မေတ္တာတရားကိုစိတ်ထဲသလုံးထဲမှာဝေဒီထားတဲ့ပုဂ္ဂိုလ်ကြီးလေအပြစ်ကင်းပြီးချမ်းသာဒုက္ခရတယ်ဆိုတာဖြစ်နေရာကမုန်းနေတဲ့ပုဂ္ဂိုလ်အမုန်းရှိတဲ့ပုဂ္ဂိုလ်ရဲ့မျက်နှာနဲ့မေတ္တာနှလုံးရှိတဲ့ပုဂ္ဂိုလ်ရဲ့မျက်နှာကအလွန်ကွာခြားပါလေမေတ္တာရှင်ရဲ့မျက်နှာကပြုံးရွှင်ပြီးတော့နေတယ်ခြေလဲနေတယ်အေးမြနေတယ်ဟုတ်လားအမုန်းသမားရဲ့မျက်နှာမှာကြည့်လိုက်တဲ့ဆိုလို့ရှိရင်နှုတ်ခမ်းဆူလို့မျက်မှောင်ကျော်လို့ဟောအယုဆူအချီးချန်တဲ့မျက်နှာတွေ့ရတယ်အဲတော့နှလုံးသားထဲမှာမေတ္တာဝင်နေတဲ့အချိန်နဲ့နှလုံးသားထဲမှာဒေါသဝင်နေတဲ့အချိန်ပေါ်လာတဲ့ရုပ်ဘုံတော်တွေကတူသလားမတူဘူးလား
မတူပါဘူးခင်ဗျာ
တူဘူးအဲမတူဘူးဆိုကြရင်ဒီသဘာဝတရားနှစ်ခုဒါကမှပေါ်ပြချမ်းသာမှုရှိတယ်။ဒါကြောင့်လို့မေတ္တာနှလုံးသားကိုမိမိရဲ့တဏ္ဍာမှာလူမျိုးမရေးသွားတာမရေးမေတ္တာထားနိုင်တယ်ဆိုလို့ရှိရင်ကိုယ့်ရင်ထဲမှာမေတ္တာနှလုံးမေတ္တာနှလုံးသားမှာမိရေးပြီးရဲ့မေတ္တာထဲမှာရောက်လာတဲ့ပုဂ္ဂိုလ်တယောက်ရဲ့စိတ်ထားအမြဲတမ်းကြည်လင်နေအေးမြဲနေစိတ်ထားကြည်လင်နေတဲ့ကြောင့်မျက်နှာကလည်းပြုံးရွှင်နေပြုံးရွှင်နေတဲ့ကြောင့်သူမှဆင်းရဲဒုက္ခဆိုတာအများနဲ့အတူအောင်ပေါ်ပါသွက်လက်ပါလေ။ချမ်းသာအိတ်ဆက်ချမ်းသာလေးရလို့အိမ်မဆိုးခင်ဆောင်ရင်းနဲ့များလူသားလေးချစ်၊နတ်လေးချစ်လေးဆိုရင်မေတ္တာကျိုးတဲ့အဲ့ဒီပုံစံမျိုးကရ။ဒီဘဝတရား။အေးဒီကနေ့ဟောတာဒါလက်တွေ့ရနိုင်တဲ့အကျိုးတရားတွေ။နောက်ဘဝဆိုတာအသာထားလက်တွေ့ရတဲ့အကျိုးတရားတွေ။မေတ္တာ။အဲ့ဒီဒီနည်းရဲ့နှလုံးသားထဲမှာမေတ္တာတရားကိုတည်ဆောက်တာလိုက်တာစက်သုံးတာဒီနည်းဓမ္မန္တရဏံကိစ္ဆာမိပဲ အဲ့ဒီလိုမလုပ်ဘူးဆိုရင်ငါသက်ကဓမ္မန္တရဏံကိစ္ဆာမိလို့ဆိုပြီးတော့အမုန်းတရားတွေကိုထားနေတယ်ဆိုရင်ဓမ္မန္တရဏံကိစ္ဆာမိဖြစ်ပါ့မလားဖြစ်ပါဘူ
းဖြစ်နိုင်တယ
်เนาะဒါအခြေခံတရားတွေကအတိုင်းရှိတယ်တို့တူပဲအမောဟအတိပညာကြီးရှိဖို့ဆိုအတိပညာဆိုတာလုံးတဲ့နာနဲ့မလုံးတဲ့နာခွဲခြားသိရအနေနဲ့အောင်ပြဆိုမလုံးတဲ့နာကိုရှောင်ဖို့လုံးတဲ့နာကိုလုံးဖို့ဆိုတဲ့လုံးတဲ့ပလုံးတဲ့ဒီတစ်ခုခွဲခြားသိတဲ့အတိဉာဏ်မျိုးရှိရအဲ့ဒါရှိလာပြီဆိုရင်လုံးတဲ့နာမလုံးတဲ့မလုံးတဲ့နာကိုမလုံးဘူးဆိုပြီးအတွက်ကြောင့်ကောင်းကျိုးချမ်းသာတွေကိုရရှိနိုင်တယ်ဖြစ်တာပဲအနဝိဇ္ဇဒုက္ခဝိပါကလည်းခဏလေးမမရွယ်ရွယ်နေနေတော့ဒီအတိဉာဏ်ပြီးသွားတာဟောကုသိုလ်တရားတွေကအခြေခံအားဖြင့်လို့ရှိအဲ့ဒီကုသိုလ်တရားတွေမိမိတဏ္ဍမှာလောဘကိုခံရှာအလောဘကိုမိမိတဏ္ဍမှာတိဆောက်တယ်ဒေါသကိုခံရှာပြီးဆိုမေတ္တာတရားအာရောဂါဆိုတဲ့မေတ္တာတရားကိုတိဆောက်တယ်မောဟဆိုတဲ့တရားကိုခံရှာပြီးအမောဟဆိုတဲ့ပညာတရားကိုမိမိတို့တဏ္ဍမှာတိဆောက်တယ်ဆိုတာဓမ္မန္တရဏကိစ္စပြီးရဲ့ဓမ္မန္တရဏကိစ္စပြီးအဲ့ဒီလိုမှမလုပ်ဘူးဆိုလို့ရှိရင်ဒဇက်ကဆိုတဲ့ဓမ္မန္တရဏကိစ္ဆာမိတိဟောလာဒီလိုအကျိုးတရားတွေကိုထွက်ပေါ်လာစေမှာမဟုတ်ဘူးတဲ့အများကြီး။ဒါကြောင့်တရားဆိုလက်တွေ့ကျင့်သုံးရတယ်။ဒီဒီတဲ့အစဉ်မြင့်မြင့်ဓမ္မန္တရဏကိစ္ဆာမိဆိုတာဒီတဲ့အစဉ်မြင့်မြင့်ဟောလာပြောတဲ့ဘဝကန္တာရာနိခြားရဏိနအတ္တတဌာနိနဘဝတည်းဟူသောကန္တာရကနေပြီးတော့ထုတ်ဆောင်။ကဲဘဝကန္တာရဆိုတာဘာလို့ဆိုလို့ရှိရင်ဘုန်းကြီးတို့ရရှိထားတဲ့ဘဝကြီးမှာစိတ်သက်စရာကောင်းတဲ့ဘဝလားလို့တေချာလိုက်ပြီးတော့ဖြစ်နေဆိုလို့ရှိရင်ဘယ်လိုနည်းစဉ်းစားပါအများကြီးခက်အောင်စဉ်းစားတယ်ဘဝမှာအခက်အခဲတွေအများကြီးရှိတယ်ဆိုတဲ့အတွက်လောကလူမှုရေးစီးပွားရေးအခက်အခဲတွေအသာခဲထားလူတိုင်းမကြုံပါဘူးလူတိုင်းတင်ရတဲ့အခက်အခဲရပါလို့ရှိရင်တဖြည်းဖြည်းအိုးလာပတ်စံရှိတဲ့လူလည်းတဖြည်းဖြည်းအိုးလာတယ်ပတ်စံမရှိတဲ့လူလည်းတဖြည်းဖြည်းအိုးလာနော်အာနာရှိတဲ့လူလည်းတဖြည်းဖြည်းအိုးလာတယ်အာနာမဲ့တဲ့လူလည်းတဖြည်းဖြည်းအိုးလာလူဝတ်ကြောင့်တွေလည်းတဖြည်းဖြည်းအိုးလာတယ်ခေါင်းကြီးတွေလည်းတဖြည်းဖြည်းအိုးလာဆောင်ရဲလို့ရ
ရ
ပါဘူး။အဲ့ဒီကြံနာကအမှန်တန်ကြီးတယ်လို့ပြော။ကိုချင်းတရားဆိုတာကန္တာအတခု။ကန္တာရဆိုတဲ့စကားလုံးကသူကခီးထဲမှာအမှန်တန်ခက်ခဲဖြတ်ဖို့ကြော်ဖို့ခက်တဲ့အရာကန္တာဟာခေါ်တာ။ဖြတ်ကြော်ဖို့ရတဲ့အတော်ခဲနဲ့ဒါလူတွေကဓာတ်ကြီးကိုကြော်လွားနိုင်မှာမလား။ကြော
်လွားနိုင်
မှာ။ဟုတ်တယ်ဘူးတဲ့။မကျော်လွားနိုင်လို့မှဒီကန္တရခီးကလေးကိုဖြတ်ရတဲ့အခါပါရီပြက်လာပြီ။ဟောင်းမောင်ကဆွေတွေဖြူလာတယ်၊မျက်စိတွေမုန်းလာတယ်၊သွားတွေချောင်းကြီးတစ်ချောင်းကျိုးလာတယ်။နောက်ဆုံးကျတော့မကောင်းတာတွေကများလာတယ်၊ကောင်းတာကနည်းလာတယ်၊ချစ်ပြောရတယ်မျက်စိကမကောင်းဘူး။နားကမကောင်းဘူး။ငယ်ငယ်လေးတော့ဘူးကပြောလို့ပဲလို့နော်။တက်ကြီးလာပြီဆိုရင်မကောင်းတဲ့ဆင်းရဲတွေများမလာဘူးလား
။များတာပါ
မြေရလည်းမကောင်း၊နားလည်းမကောင်း၊ကျူးလည်းမကောင်း၊ခါလည်းမကောင်း၊လျားလည်းမကောင်း၊ဘောလည်းမကောင်း၊မကောင်းတာတွေအကုန်လုံးများ၊နောက်ဆုံးကောင်းတာတစ်ခုမှမကျရင်ရေဝေရောက်သွားတာ။မကောင်းတာများတယ်လို့ပဲ၊မကောင်းတဲ့စိတ်ရင်းကတွတ်တူလာတယ်လို့ပဲ၊မတည့်တာတွေကလည်းများလာ။ငယ်ငယ်တုန်းကတော့ဘာသာသာဓမ္မောင်းတင်းလည်းတည့်တာပဲ၊ဟုတ်လား။ခြေဦးကြီးလည်းတည့်တာပဲ၊ဘာမှမဖြစ်ဘူး၊အကုန်တည့်။အခုတည်းကလည်းအိုဟာမတဲ့ဘူး၊ဓာမတဲ့ဘူး၊ကိုဟာမတဲ့ဘူး၊ဓာမတဲ့ဘူးနဲ့မတဲ့တဲ့စိတ်တွေကများလာ။နောက်ဆုံးစားတဲ့မရှိ၊နောက်ဆုံးရေဝေရောက်ကုန်ရတယ်ဖြစ်တယ်။ဒီလိုပဲလူလောကအဲ့ဒါကကန္တာရဟော။အမတန်ဖြတ်ကျော်ဖို့ခက်တယ်။ကိုချင်းတရားတဲ့၊နာချင်းတရားတဲ့၊သိချင်းတရားတဲ့။ဒီကန္တာရခီးတွေကိုမဖြတ်ရတဲ့လူရှိသေးရဲ့
။ရှိပါဘူးရှင
်။မရှိဘူး။အဲ့ဒါဘဝကန္တာရလို့ခေါ်တယ်။အဲ့ဒီကန္တာရတွေကကဲချုံနိုင်တာဘယ်လိုလဲလို့ဆိုရင်ဓမ္မပဲဟာဓမ္မ။ဓမ္မကကဲချုံနိုင်တယ်။ဓမ္မကိုပြည်ပြည်ဝဝရှင်းလိုက်တယ်ဆိုရင်ဥပမာပဲရှိသွားတရားတွေကိုသိအောင်။ဘ
တမသောတတ္တဝါဆိုတဲ့အတွေးကိုပြတ်သွားအောင်သဘာဝတရားတွေကြီးကိုသိရှိလာတာကိုနာမရူပပြိစေဉာဏ်လို့ခေါ်တယ်။ဒီသဘာဝတရားတွေကဆိုင်ရာဆိုင်ရာအကြောင်းတွေကြောင့်ဖြစ်နေတာလို့အကြောင်းတွေကိုသိတယ်ပြိစေပြိတဉာဏ်လို့ခေါ်တယ်။အဲ့ဒီကနေဒီသဘာဝတော့တရားတွေကိုစဉ်းကျင်စဉ်းစားကြည့်တဲ့အခါသဘာဝတရားတွေကဖြစ်ပြီးတော့ပြည့်နေတယ်ဆိုတဲ့အမြင်ကြီးပြန်လာပြီးဒီဘာဝတရားတွေကညီွေစီရပဲကြောက်စီရပဲလက်စီရပဲဒီဘာဝတရားတွေကတော့အကျိုးစားပါပဲလို့ဆိုတဲ့အသိဉာဏ်တွေဝင်လာလို့ရှိတယ်ဒါဝိပဿနာဉာဏ်လို့ခေါ်ရသော်ဘုရားကဒါလေးကိုအကျဉ်းလေးပြောပြတယ်ရူပတနေတိနိဗ္ဗိနတိဒုက္ခနာယိဘောပါလဲမင်းငိုချတော့ဘူးတဲ့ဝေဒနာယတိနိဗ္ဗိနတိဒုက္ခဝေဒနာပဲဖြစ်ဖြစ်ဒုက္ခဝေဒနာပဲဖြစ်ဖြစ်ဥပိ္ခာဝေဒနာဝေဖြစ်ဖြစ်နိဗ္ဗာန်တည်းမလို့ရတော့ဘူးပညာရပြီနိဗ္ဗာန်တည်းအမှတ်တင်ညာစိတ်တွေမလို့ရတော့ဘူးသင်္ခါရေသူပိနိဗ္ဗာန်တည်းအတွေ့အကြံစေရနာစသည်သဘာဝတရားတွေပေါ်မှာလည်းမလို့ရတော့ဝိညာဏတည်းပြီနိဗ္ဗာန်တည်းအတိစိတ်ကလေးပေါ်မှာလည်းညီဝေလာပဲဟောဒီပဒနာညာနဲ့ရှိလာလို့ရှိရင်ကိုယ်ခန္ဓာကိုယ်ထဲမှာရှိတဲ့သဘာဝတရားတွေအခုမှအောက်ကိုဆင်းရှိရှိဖြစ်အဲ့ဒီအာဟုရမရှိဘူးလို့သိလာတဲ့အခါကျတော့ဘာဖြစ်လာလဲဆိုနိဗ္ဗာန်ဝိရိစတိမတွေ့တာတော့တွေ့နေတယ်ထပ်လာနေတော့လေမလို့ကျွန်တော်ကဲအိမ်မှာရှိတဲ့ပစ္စည်းတစ်ခုလိုချင်နေတဲ့အချိန်နဲ့မလိုချင်တဲ့အချိန်မှာမလိုချင်လို့ပြစ်လိုက်ပြီဆိုရင်အဲ့ဒီပစ္စည်းတွေဘူပန်ဘူပန်ရှိသေးလားရှိ
ပါဘူး
ရှိတော့မျိုးကိုလိုချင်နေတဲ့တော့ဘူပန်နေမှာပဲအင်းနိဗ္ဗာန်ဝိရဇတိအာယမှုကိုမရတော့ဘူးဆိုလို့ရှိရင်တွတ်တာမှုလည်းပြတ်သွားတယ်တွတ်တာမှုပြတ်သွားရင်နိဗ္ဗာန်ဝိရဇတိဝိရာဂဝိမုစ္ဆတိတွတ်တာမှုပြတ်သွားလို့ရှိရင်စိတ်ကလေးကလွတ်သွားပြီဘာကလွတ်သွားလို့ဆိုလို့ရှိရင်ကြည့်မျက်စိတို့အစဉ်အာယုန်တွေကိုမြင်တဲ့တို့တော့လောဘလည်းမလာဘူးဒေါသလည်းမလာဘူးဟောတာလွတ်သွားတာခေါ်တယ်လွတ်တယ်လူကျင်နေကြတာလည်းမရှိဘူးမလို့ကျင်တာလည်းမရှိဘူးလောဘနဲ့လူကျင်တာသူလောဘနဲ့လူကျင်တာဆိုတာမရှိဘူးဒေါသနဲ့မောဟနာဆိုတာမရှိတော့ဘူးနာရကြတဲ့အတန်လေးကြားရရင်လောဘကနေပြီးတော့လူကျင်တာမရှိတော့ဘူးဒေါသကနေမောဟိတာလည်းမရှိတော့နှာခေါင်းကနာနဲ့အနံလည်းပဲအနံ့အနံ့ပဲထားလိုက်တယ်လူကျင်တာလည်းမရှိဘူးမောဟိတာလည်းမရှိဘူးလျာကနေပြီးတော့အရသာရှိတဲ့အစာလေးစားရတဲ့အခါမှာလည်းလိုချင်တာလည်းမရှိဘူးမုန်းပြရလည်းမရှိခန္ဓာကိုယ်ကချိတွေ့တဲ့ချိတွေ့မှလည်းလိုချင်တာဆိုတာလည်းမရှိဘူးမလိုချင်တာဆိုတာလည်းမရှိဘူးလောဘရဲ့ဒေါသရဲ့ဒီနှစ်ခုကမောဟရဲ့ဆိုတဲ့ဒီအကုသိုလ်တွေကနေလောကထက်သွားတာဝိပုဒ္ဒါကိုခေါ်တာစိတ်ကလေးကအာယုန်နဲ့တွေ့သို့သောသူ့အာယုန်ရဲ့ကြားထဲမှာလွတ်သွားတယ်ဒါပြောတာခါရမှာကလူးမရှိတော့ဘူးညော။ကော်မရှိတော့စက်ကူလေးနှစ်ခုကချိတော့ချိနေတယ်မဟုတ်လား။ဆိုပါစို့ဆာရကလေးနှစ်ရက်ကိုချိထားတယ်။ချိထားပြီလေသူတို့နှစ်ခုကြားတဲ့မှာကော်မပါဘူးဆိုလို့ရှိရင်ခွဲလို့မရဘူးလား။မရ
ပါဘ
ူး။ရတယ်။လူတွေရဲ့စိတ်မှာခွဲမရဘူးဆိုတော့ကော်ပါနေလို့ခွဲမရဘူး။ဟဲ့လား။ကော်ကတော့ရုပ်ကော်ကိုစူပါကလူးဖြစ်စူပါကလူးဖြစ်အဲ့တော့အာယုန်နဲ့စိတ်နဲ့ဘယ်လိုပဲတွေ့လောဘမလာဘူးဒေါသမလာဘူးဆိုလို့ရှိရင်ညှိနေပါ့မလဲညှိ
ပ
ါမညှိတော့အဲ့ဒါကိုဝိမုတ်တာလို့ခေါ်တာလွတ်သွားပြီလို့ပြောတယ်နော်အဲ့ဒီလွတ်သွားတဲ့အဆင့်ကိုရောက်သွားပြီဆိုလို့ရှိရင်တော့ဘဝကံတာနာမိခာတိဓမ္မကို practice လုပ်အောင်မှာအဲ့ဒီလိုလွတ်သွားပြီဆိုတဲ့အဆင့်ကြီးအောင်အထောက်ပါမယ်အဲ့ဒီလိုအထုလို့လွတ်သွားပြီဆိုတဲ့အဆင့်ရောက်သွားရင်ဘဝဆိုတဲ့ကန္တရာခီးကြီးကိုဖြတ်ကျော်ဖို့ခက်တဲ့ကန္တရာခီးမျိုးကြီးကိုနောက်ထပ်ရင်ဆိုင်တရားမရှိတော့ဘူးရင်ဆိုင်တရားမရှိုံနဲ့မကဘူးအတ္တသဒ္ဓါနာသံဃာကြီးတွေမှာပင်ပန်းခဲ့ရတာလေမှန်သမျှလို့လည်းအကုန်လုံးငြိမ်းသွားတယ်ဘာမှပင်ပန်းစီရင်မှုရှိတာမရှိတော့ဘူးလောကမှာဆွေးရည်ကြလည်းမရှိဘူးအတော်ကံဝိရဇံခေတ္တံခါအဲ့ဒီမှာကဟုတ်တယ်အတော်ကဆိုရင်တရားမှမရှိဘူးဝိရဇအငြင်းကြီးဆိုတာလည်းလောကကင်းသွားပြီခေမ လုံးဝငြိမ်းချမ်းသွားပြီစိတ်ကလေးမှာတော့အလမလားဒေါသလည်းမလားမောဟလည်းမလားသူစိတ်ကလေးကလုံးဝငြိမ်းချမ်းတယ်အဲ့ဒီအဆင့်ရောက်ပါပြီဆိုရင်ဓမ္မန္တရဏရစ္ဆာမိဆိုတာအဲ့ဒီအဆင့်ရောက်အောင်ပွားရမယ်လို့ပြောဆိုတာနော်အေရှင်သာရိပုတ္တရာတို့ရှင်မောဂလာတို့ယန္တော်တွေဟာဓမ္မန္တရဏရစ္ဆာမိကိုတပြိဝပြင့်ကြံကြုတ်ကိုအားထုတ်လိုက်ကြတဲ့အတွက်ကြောင့်နောက်ဆုံးမှာနိဗ္ဗာန်ဆိုတာကိုမျက်မှောက်ပြုမှတ်သားကြအောင်လားမှန
်ပါဗျာ
သင်္ခါရဆိုတဲ့မတည်ငြဲတဲ့အရာတွေကိုကျော်သွားပြီးတော့ဘုသင်္ခါရဆိုတာအကြောင်းတရားတွေကပေါင်းပြီးထုံးလုပ်ထားတဲ့သဘာဝတရားတွေအဲ့ဒီသဘာဝတရားတွေကိုဖြတ်ကျော်ပြီးဘယ်သူမှမထောက်လုပ်ထားတာမဟုတ်တဲ့သာဝရအရေးချက်ကိုမျက်မှောက်ပြုသွားကြတယ်တဲ့အဲ့ဒါဒီအပြည့်အဝဆုံးအစင်အမြင့်ဆုံးဓမ္မန္တရဏံကိစ္ဆာမိဖြစ်ပါလေတဲ့။ဒါကြောင့်မို့ဓမ္မဆိုတဲ့နေရာမှာမေလေးဓာန်၊ပိုလေးဓာန်၊နေဓာန်။အဲဒီရောဂုတ္တရာတရား၉ပါးကိုကိုယ်ပိုင်မျက်မှောက်ပြုရပြီဆိုလို့ရှိရင်ဓမ္မန္တရဏံကိစ္ဆာမိလုံလန်းပြီးဆုံးပါပြီလို့ပြောလို့ပါဘူး။နော်။အဲ့ဒါလေးအဲ့အခြေခံကဘာသာစကားလို့ဆိုသီလကျင့်နာလဲဓမ္မန္တရဏံကိစ္ဆာမိပဲ။ဒါနကောင်းမှုလို့ခါလဲတရဏံကဓမ္မတရဏံကိစ္ဆာမိပဲအခြေခံအားဖြင့်စိတ်ကောင်းနှလုံးကောင်းထားတာလေဓမ္မတရဏံကိစ္ဆာမိတူတူကူညီတာလေဒါနကောင်းမှုပြုတာလေသီလစောင့်တည်တာလေအားလုံးကဓမ္မတရဏံကိစ္ဆာမိတဲ့အကျိုးဝင်တယ်သို့တော့အခြေခံအဆင့်တွေလို့အောင်းပေတယ်အဆင့်မြင့်ဆုံးဓမ္မတရဏံကိစ္ဆာမိကတော့မယ်လေးပါးပုံလေးပါးနေအောင်ပြောင်းမြောင်းမဓမ္မတရဏံကိစ္ဆာမိပြည့်ပြည့်စုံနေအေးဒါကြောင့်တရားသိခင်တို့ရဲ့ပြိဿတို့ဒီဓမ္မန္တရဏကိစ္ဆာမိအလေးတွေကိုကြားနာစွာနားလည်ပြီးတော့ကိုစီကိုကတို့တရားကိုကိုးကွယ်ပြီးဆိုသည်မှာတရားတိုင်းလိုက်နိုင်ရှင်းသုံးကြရမှာဖြစ်တယ်လို့ကိုစီကိုစီသဘောပေါက်ပြီးတော့ဓမ္မန္တရဏကိစ္ဆာမိတရားကိုကိုစီကိုစီရှင်းသုံးလိုက်နိုင်နိုင်ကြပါစေကုန်တည
်း
မေတ္တာပို့ရပါမယ်။တတဝါများစွာ
တတဝါများစွာ
ဝိရိယံကွာ
ဝိရိယံကွာ
ချမ်းသာကြပါသည
်ချမ်းသာကြပါသည်
တတဝါများစွာ
တတဝါများစွာ
ဝိရိယံကွာ
ဝိရိယံကွာ
ချမ်းသာကြပါသည
်ချမ်းသာကြပါသည်
မေတ္တာရေခြင်း
မေတ္တာရေခြင်းမေတ္တာပုံနေဒုသင်္ကမစုပေါင်းကိုအမေတ္တာဓာတ်ကိုရောင်ယူပါဝင်ဝေလမြင်းနဲ့ရောင်ခြင်းချေယုံပေါင်းစုံရအခြင်းကြောင့်သဗ္ဗေသံကျင့်တဲ့ဥဒ္ဒုလုံးလုံးများစွာသတ္တဝါတို့၏မနောဒရတိမြင့်မြတ်ခြင်းစဉ်အေတီလင်းသည့်ရေစဉ်ပြည့်တင်စေနလုံးဒီဥသောရေအိုင်ကြီးအတွင်း၌ဒုက္ခပင်ကသာစင်္ခါရအိညာတိနာသာယံပွင့်လန်းချမ်းသာဒုက္ခတိရသောကိုဗုဒ္ဓရာကြာအနုတိဘောလတဝန္တာရှင်မြို့ဝမုံလူလည်းတိလူဝဲကြောင့်ကုဝိညာဘောလီဖြစ်၍ဒုက္ကန္တကာလေအောင်လီတဲ့ရောရှေစင်ပြန်ပိတိတိဟုသောယနတို့သည်ဘဝယံဒီကောင်းသောမဲ့တွေကျိုင်းနိုင်၍နေကြပါစေကုန်သတည်း